မင်္ဂလာတုတ်တံဆက်ပြီးတော့နာကြည့်ကြရအောင်ရေတဲ့ရောက်တော့လေညကပရမဇန်သမတိဟောနာဘာနာတတိသမတိပရမဇန်သမတိကိုဝတိကောငါးဓာတ်နိုင်နေအောင်လေ့ကျင့်တဲ့အပိုင်းဟောပြီးတော့ပြီနော်ဒီတော့ဒုတိယဆံကိုဝတိနေဆိုရင်တော့ပရမဇန်သမတိကိုဝတိကောငါးဓာတ်နိုင်နေအောင်လို့တတိကလေ့ကျင့်ရပါတယ်အဲဒီလည်းလင်းကြည့်တဲ့အချိန်ကမှဝိညာဉ်ဉာဏ်ကိုကုသနေဆိုရင်ဆုံးရမှုပုဂ္ဂိုလ်ကမှလုပ်ရတယ်လေ။ယေဥ်သောပထမဉာဏ်ရဲ့အပြစ်ကိုမြင်အောင်ကြည့်ရတယ်။ဒုတိယဉာဏ်ငါဒီရဲ့ယုံရင်ကြံတဲ့မှုကိုမြင်အောင်ကြည့်ရတယ်။တတိယပေါ်ပြီးနေတဲ့နေတဲ့ဒုတိယဇံကိုအလိုကြည့်တဲ့အစိတ်ကမြင်ကြည့်ရတယ်။ဒါနဲ့ကျလဲ၃ချက်နော်။ပထမဇံဒီနိဗ္ဗာန်ဉာဏ်သူနဲ့နေတယ်ဒါကအပြစ်တစ်ခု။နိဗ္ဗာန်ဆိုတာသိကြလား။ယောဂီတွေနိဗ္ဗာန်ဆိုတာသိကြလား။နိဗ္ဗာန်ဆိုတာကအတ္တအစီအပိတ်အပင်တွေပဲ။ကာမိကန္တနိဗ္ဗာန်သတိတမေကာမဝတုအတုတုအပေါ်နဲ့တွေ့တတ်တဲ့နည်းတဲ့သစ္စာအဲဒီတဏ္ဍာရကလည်းဒီဇံတရားတွေကိုမြင်အောင်တမ်းမြင်ထမ်းနေတဲ့ကျွမ်းအားဒီတရားအထုံရင်းနဲ့အင်္ဂုခဏခဏအတ္တိယအမေကိုခဏခဏအတ္တိယအသေးကိုခဏခဏအတ္တိယဒါကိုခဏခဏအတ္တိယသမီးကိုခဏခဏအတ္တိယအဘိုးကြီးကိုခဏခဏအတ္တိယနေတယ်အဘွားကြီးကိုခဏခဏအတ္တိယနေတယ်ဒါလေးလေကာမိသံဃာနိဝရဏခေါ်နော်အဲဒီနိဝရဏတရားပေါ်လာပြီဆိုရင်လည်းဒီသမာဓိလေးရှော့ကြမတော်ဘူးလားရှော့ကြတော့ဉာဏ်သမာဓိဒီကိုတောင်းမြင့်နှောက်ရက်တတ်တဲ့ခေါ်အုပ်ထမ်းတဲ့တရားတွေကိုနိဝရဏလို့ခေါ်ပါတယ်နော်ဗျာပါဒနိဝရဏတရားတော့ဆိုင်မရဲ့ဒေါသတွေကသိဖြစ်နေတယ်မကြည်မနှက်ဖြစ်နေတယ်ဘုက္ကမအပေါင်းမကြီးတဲ့စိတ်လေးကဒီဘုံကြီးနဲ့ဆိုင်ပြီးတရားဆိုင်တယ်။ဒီကောင်မအပေါင်းမလည်းမကြီးတဲ့စိတ်လေးဒီဘုံကြီးနဲ့တရားကဆိုင်ပြီးတယ်။ဘုက္ကမအပေါင်းမကြီးတဲ့စိတ်လေးဒီကောင်အပေါင်းမကြီးတဲ့စိတ်လေးဒီဘုံကြီးနဲ့တရားဆိုင်ပြီးတယ်။ဘုက္ကရောပေါ်လဲမကြီးတဲ့ဘုဒီကရောအပေါ်လဲမကြီးတဲ့ဘုမကြီးတဲ့စိတ်လေးဒီဘုံကြီးပွင့်ပိုက်ပြီးတော့တရားဆိုင်နေဒီသမာဓိအကျောကြမတော်ဘူးလား။ဆက်ကြတယ်ဒီအခါကျနိဝရဏလို့ခေါ်ပါတယ်နော်။ဒီနာမိတ်ကနိဝရဏဒီရတော့ထိုင်ပါရဲ့သိတိနဲ့လိပ်ပြီးတော့မထက်တာ။ဒီတိတိကလည်းတိတ်တဲ့ကြောက်ကြမရှိဘူး။နောက်လေကြီးလိုက်ဖြည်းဖြည်းကြီးလိုက်နောက်ကကျေရောများလာနေသလားမလာဘူးလားဟုတ်တယ်မလား။ဒါတိငိုက်ခြင်းနဲ့ငိုက်လိုက်ပေါ့လေနော်။အဲဒီလိုဆိုလို့ရှိရင်သူကစိတ်ဓာတ်တွေကသိမထက်တယ်ရင်ဒီမထက်တဲ့စိတ်ဓာတ်တွေကသမာဓိရဲ့အနောက်ရှိဘေးအန္တရာယ်မဖြစ်ဘူးလားဖြစ်တယ်သမာဓိကိုမပြစ်အောင်ပိတ်ဖို့ထားတဲ့အဖုံးကြီးနော်ဘုဒ္ဓေသပုဂ္ဂုကနိဝရဏနာနိဝရဏတမျိုးဘုဒ္ဓေသစိတ်ဓာတ်တွေကမင်းတို့ကြံ့နေနေလေဘူအာယံရောက်လက်ဒီအာယံရောက်လက်ဘယ်လိုတော့မဟုတ်ပါဘူးခင်ဗျာစိတ်ကဝူးဝီးတော့သိမသွားပါဘူးအဲဒီချက်ချင်းကြီးနော်ဘုရားမတော်ရဲ့ဗေနံသွားတယ်လို့မြင်လိုက်တော့ဒီညနေပေါင်းဝင်ကျမှာပါပဲတဲ့စိတ်ကဝေဝကြီးတဲ့စိတ်မတော်ပါဘူးလေနည်းနည်းပြတ်လို့နော်ကုသုဇာဆိုတာကအနန္တဒုက္ခပူပန်နေတယ်ငါဒီမတော်ဖို့ပြုခဲ့မိတာတော့မှားပြီဒီကောင်းမှုကုသိုလ်တွေငါမပြုခဲ့တာတော့မှားပြီဆိုပြီးတော့စိတ်ထဲမှာပူပန်နေသူးသူးနေတဲ့နေရာမှာနောက်ထပ်သုတ္တကြောင့်နဲ့ဖြတ်ပြီးဆွေရတယ်လို့မျက်စိမနာဘူးလားနာတော့ပရမသုဇုတော့လည်းနားတယ်ဒီသုခနဲ့နောက်တဲ့သုတကုနဲ့ထပ်ပြီးမထင်လို့ရှင်ထွက်ပါမလားမထွက်ကြဘူးနောက်တဲ့ထပ်ပြီးသင်နဲ့သုနဲ့ဆွေလိုက်တဲ့အချိန်ကမှလည်းမနာဘူးလားနားပြန်နေလက်ချိနားတယ်ဒီတော့ပရမအဂုတော်တရားတွေလူ့စိတ်တရားတွေကိုလွန်ကြည့်တဲ့အချိန်ကမှလည်းအဂုတော်တစ်ချိန်ဖြစ်နောက်တဲ့တစ်ပတ်ကလည်းလွန်ကြည့်ထားတဲ့ငါဒီလိုပြောမိတာတော့မှားပြီငါဒီလိုပြုမိတာတော့မှားပြီ။ငါဒီလိုကြံစီမိတာတွေတော့မှားပြီ။တူပြီ။ဒီထက်မှမကောင်းဖြစ်။နောင်တတပံဥပ္ပံကြီးတယ်။နောင်တတစ်ချိန်ချက်ပြီးတော့အကုသိုလ်တရားမရှိဘူးလား။ ဖြစ်သွားတယ်ပရမသုကတိတ်ချောင်းဒုတိယသုကတိတ်ချောင်းဘယ်နှချောင်းဖြစ်သွားလဲနှချောင်းသုနှချောင်းနဲ့အထုခံရတယ်ဆိုတော့ပို့ပြီးတော့မနာဘူးလားနားလေဒါကြောင့်ဒီဥဒိစ္စသုခ္ခာခေါ်တဲ့ပြည့်ညံ့မှုနဲ့နောက်တတ်တဲ့ဘာပူပန်မှုဆိုတဲ့သဘောတရားတွေကဝင်ပြီးနှောက်ချက်နေပြီးဆိုလို့ရှိရင်ဒီပမာရီနည်းဖြောက်ကြမတော်ဘူးလားသိကြသွားတယ်ငြိမ်းရကွာဒီလက်ကမိုးပြီးတော့ကြားရမယ်ဒီအဘိုးကြီးတွေကြောက်ခံနေကြတော့ငါတို့မှားပြီဟုတ်တယ်မလားငြိမ်းရကတန်ခါတရားအထုတ်လိုက်လို့ရှိရင်ဘယ်ဒီလိုဖြစ်မလဲမပူပန်ဦးတာဒီလိုဘုန်းကြီးတော့မပူပန်ဦးလို့ပဲထင်ပါတယ်ဟုတ်တယ်မလားအဲဒီတော့အကြဉာဉ်းနဲ့ပူပန်ခြင်းရဲ့ပေါ့နော်ဒီလိုကောင်းမှုကုသိုလ်လေးတစ်ခုပြုခဲ့ဖို့စဉ်းစားတယ်မပြုလိုက်ပြီတော့ဒီကဲမှာမကောင်းဘူးတရားအထုတ်ဖို့ဉာဏ်ကြီးစေကုသရဲမသိရောက်တဲ့စိတ်ထဲမှာမကောင်းမှုပူပန်တဲ့သဘောလေးနော်အဲဒီလိုပူပန်မှုတွေသိကြနေမှုတွေဉာဏ်နဲ့ဉာဏ်နဲ့တမာတိတွေကျွတ်ကြမတော်ဘူးလားကျွတ်ကြတော့တဲ့ဥဒိစ္စပုဂ္ဂုတ်ကခေါ်တဲ့နိဝရဏတရားကနေပြီးတော့ကုသိုလ်တရားတွေကိုတားမြစ်ပိတ်ကျင်ထားတယ်နော်နောက်တစ်ခုဘာကုသိုလ်လဲတယ်ဒီပေါ်လာမယ်ဇံကုသိုလ်တို့သမာဓိကုသိုလ်တို့နော်ဒီကုသိုလ်တွေကိုမမြင်အောင်မဖြစ်ပေါ်လာအောင်တို့ကတားမြစ်ခံနေတဲ့အဆောင်အရှိနောက်တစ်ခုဝိသိကိစ္စနိဝရဏဒီထဲမှာတန်လျာတွေကသိနေတယ်အဲဒီတန်လျာတွေထဲမှာပို့ပြီးဆိုတဲ့တန်လျာတွေကတော့အပြီးတော့ဓမ္မငင်းကြီးပါဠိတော်ကပြောခြင်းကိုရောရင်းကဟောထားတဲ့တန်လျာဝိသိကိစ္စရှင်းလို့ရှိပါသစ္စာနော်။နမောတဗုဒ္ဓဗျာရှင်ကျမ်းမှာဆိုတာဒီနေ့သင်ဆင်းရှိပါမလား။ဒီလိုနဲ့တစ်ခါတည်းတန်မြတ်ရှိကြပါလား။ဒီယောဂီပုဂ္ဂိုလ်တွေကတော့ဒီတန်မြတ်ရှိတဲ့ပုဂ္ဂိုလ်မရှိဘူးလို့ပဲခွန်ကြီးသင်ပါတယ်နော်။ဒါပြီးနဲ့တစ်ချိန်လုံးကပေါ့။ဒီချိန်ဆိုတာကတော့အင်္ဂလိပ်နဲ့ထက်လာပါလို့ယူဆရပါတယ်နော်။ဘုံရောကနေပြီးတော့တောင်တို့အငြိရှိနေတဲ့ဆိုင်းစီအတုကနေပြီးတော့တရင်သာရင်းမှထည့်ပြီးတော့သူကအပြညာချက်တစ်ခုထုတ်ခဲ့သူတဲ့။သံဃာကဉာဏ်ဆိုရရှိပါသလားဒီမင်းကနေသုံးပါးတစ်ခုရေးခဲ့ဘူးလေနော်ဒီမင်းဆုံးတော်တော်လေးပုဂ္ဂိုလ်သုသောပါတယ်အဲ့ဒါဟာသံဃာရှိလို့လားမရှိလို့လားသံဃာရှိနော်အဲ့ဒီလိုသံဃာရှိနေတယ်ဆိုလို့ရှိရင်ဒီနေရာကြီးအထုတ်လို့ရပါမလားနော်ဒီချက်တရားရှိတရားမှန်ကိုသံဃာရှိတယ်မဲ့ရှင်ရှင်ပါသုသောပါနော်ဒီနည်းဘုန်းကြီးသတိအတရား39ဘာဖြစ်လို့ပြောရလဲတရားဉာဏ်ပြီးတာတော့မှမဟုတ်တဲ့တရားတွေကိုအစီအစဉ်ထုတ်လိုက်မယ်ဆိုလို့ရှိရင်ဒီဘောဓိသတ်ပြည်39ပါးကိုပဲတဘာဝရင်တက်ပြီးနားလည်အောင်ဘုရားရှင်ကညီညွတ်ညွတ်နဲ့တက်ပြီးဟောထားတဲ့ဉာဏ်ဉာဏ်ဖြစ်ပါတယ်။ဒီတော့ဒီဘောဓိသတ်ပြည်39ပါးမှာအာလောကိကသုံးပါးကလာပြီးဥတိုင်ကြတယ်။ဒါကဒီဘောဓိသတ်ပြည်39ပါးကိုတက်ပြီးအစီအစဉ်ပြီးထုတ်ယူကြည့်လိုက်ရင်လည်းမင်းဖြစ်သွားမှာတော့ပြီးအာလောကိဥတိုင်ကြပါလိမ့်မယ်။မင်းရဲ့ရှင်ဘက်ကိုထပ်ပြီးအစီအစဉ်ထုတ်နိုင်ရင်လည်းရှင်လည်းပါရှိတော့လေသီလကျင့်ခြင်းဗမာတိကျင့်ခြင်းပညာကျင့်ခြင်းခေါ်တဲ့ကျင့်ခြင်း၃ရပ်ပဲရှိတယ်။ဒါဟာတရားစစ်တရားမှန်နေပဲ။အဲဒီတရားစစ်တရားမှန်နေတဲ့ပတ်သက်ပြီးတော့တန်မြတ်ကြီးရှိနေကြတယ်။ဘုရားဟောတရားတွေနိဗ္ဗာန်ဆိုတဲ့ရှိခြင်းမှာရှိမှာပါ။မညာဘုံညာဆိုတဲ့လေရှိခြင်းမှာရှိမှာပါသတိဖြင့်တန်မြတ်ကြီးဘုံကြီးရှိနေဒီပုဂ္ဂိုလ်တရားအထုတ်လို့အောင်မြင်မှုရနိုင်ပါမလားညာနော်ဘုရားရှင်ရဲ့တရားအပေါ်နဲ့တန်မြတ်ရှိအဲ့ဒီတရားကိုတရားကိုကောက်ကြမယ်ဆိုရင်ပေါ့ဘုန်းကြီးတို့သန္တာရောဘက်ကညှိစိနေတဲ့ကျွင်းတော့မလေးပါအပေါ်မှလည်းတန်မြတ်ရှိတယ်အဲ့ဒီကမလေးပါသောတာပတိမေသက္ကတာဂါမိမေအနာဂါမိမေအရဟတမေလို့ခေါ်ဆိုအပ်တဲ့အဲ့ဒီကမလေးပါအပေါ်မှလည်းတန်မြတ်ရှိတယ်သောတာပတိဘုသက္ကတာဂါမိဘုအနာဂါမိဘုအရဟတဘုလို့ခေါ်ဆိုအပ်တဲ့အရိယဘုလေးပါအပေါ်မှလည်းတန်လျာရှိတယ်။နိဗ္ဗာန်တရားတော်မြတ်ကြီးအပေါ်မှလည်းတန်လျာရှိတယ်။နိဗ္ဗာန်ဆန်တကယ်ရှိတာဟုတ်စင်မှဟုတ်တန်လျာရှိ။နောက်ထပ်ဗာတန်လျာရှိတယ်လို့မြေတော်ဒီကတော့မှဘုရားရှင်ခေါ်ကြတဲ့တရားစကားတွေနဲ့ပတ်သက်လို့ပရိယတ်တရားစကားတွေနဲ့ပတ်သက်လို့တန်လျာရှိနေတယ်။ဘယ်လိုရှိတယ်ဒီပြိဋ္ဌာန်သံဃာတွေမှာယမနဝါဒတွေကဝေပြီးဝင်တော့ထားတာဒီယမနဝါဒတွေကိုသုံးသပ်ထားတာအများကြီးပါပါတယ်ဆိုပြီးဒီလိုပြောကြတယ်။ဒါတမ်းရရှိတော့လားမရှိတော့လားရှိနေတယ်။ဒါတော့ဘုန်းကြီးတို့ပြိဋ္ဌာန်ပါဠိတော်က နေပေါင်း2500ကျော်ကိုဆက်ကျော်ပေးရတာဖြစ်တော့အထူးသဖြင့်ဘုရားရှင်ပြိဋိဘဆန္ဒတော်မူပြီးတဲ့နောက်နေပေါင်း400အတွင်းတော့ကနှုတ်နဲ့သာဆောင်းလာပြရတာဖြစ်ပါတယ်နော်နုနဲ့ဆောင်လာပြီးရတဲ့ပြည့်တော့စိတ်ကြုံမှုဒိဗဘုဒ္ဓရာအနည်းအချင်းရှင်းဆုံးရှိနေပါလေ။ရှိလို့လည်းတဏ္ဍနာရီအထက်ကတည်ရတာဖြစ်ပါလေ။နော်။သို့တော်လည်းနိဗ္ဗာန်ရောက်ခြင်းဖြစ်ခြင်းအဖြစ်မြတ်စွာဘုရားရှင်ကဝန်ခံပြီးဟောကြားထားတဲ့မဲ့ခြင်းရှင်းပါအကျင့်ရှင်တရားတွေကတော့ဒီနေ့တန်တန်ချင်းချင်းနဲ့ရှင်းပြချက်ကြီးရှိပါလိမ့်မယ်။ဗန္တရားဖြစ်လာတဲ့အချက်ကလေးတွေတို့နည်းနည်းအသေးစားလေးမှဖွင့်ဆိုထားတာအနည်းအကျဉ်းနဲ့ရှိပါတယ်။ဒါရင်အနည်းတော့ကလေးကိုကတန်မြတ်ရှိရင်ပြည့်စုံချလို့ရပါတယ်။အသေးစားလေးခွင့်ပြုထားပါလေ။ဆန်းဆောင်မှမဖြစ်ပါဘူး။အထူးသဖြင့်တော့ဉာဏ်ရှင်ဇာကျောင်းလေးတွေပါနော်။အာရှန္နနာကသူ့အဖေကဘယ်လိုဘယ်လိုခေါ်လဲ၊သူ့အမေကဘယ်လိုခေါ်လဲ။သူကပါတဲ့နမုနာ။အမေဖေနာမည်ကြီးဒီကနေ့ဒီကမတူတာလေးနဲ့ဒီမဲ့ရဲ့ချက်ပါပြင်းနေတဲ့ကြားရအကုန်လုံးကြက်ကြက်သွားနိုင်လား။မတော်နိုင်ပါဘူးဘာမှမနိုင်ပါဘူးအဲ့ဒီလိုပုံစံလေးကြီးအနေနဲ့ချွေးကြတော့ရှိပါတယ်နော်ဒီလိုမဲ့လို့တကယ်နိဗ္ဗာန်ရောက်ခြင်းဖြစ်ခြင်းအဖြစ်ဝန်ခံပြီးဘုရားရှင်ဟောကြားထားတဲ့မဂ္ဂင်7ပါးဖြစ်ခြင်းတရားတွေကတော့မှန်မှန်ရှင်းရှင်းနဲ့မူရင်းမပြတ်ဒီဖြစ်နေပါတယ်လို့ခွင်းတော့ကတော့ယုံကြည်ပါတယ်ဘာကြောင့်ယုံကြည်ရလဲဒီပိဋကတော်တွေကိုနေ့တော်ကြည့်လိုက်ရင်ဒီမဂ္ဂင်7ပါးဖြစ်ခြင်းတရားတွေကိုအသေးစိတ်သိတဲ့ညကြကြနတ်နတ်ဂကနတ်နတ်ဒီရင်ကြကြဝေဖန်ပြီးတော့ဟောကြားထားတာဖွင့်ဆိုထားတာညအမိကြရှိတယ်နော်ဒါပေမဲ့လည်းတချို့ပုဂ္ဂိုလ်ကတန်မြတ်ရှိတယ်ငယ်ဝိသေသာအဲ့ဒီလိုတန်မြတ်တွေဒီပုံကြီးသိနေဒီများကြီးအထုတ်လို့ရပါမလားမင်းရဆိုင်နောက်တစ်ခုကမန္တာစစ်တန်ကမှန်အဘောမှန်တန်မြတ်ရှိတယ်ဘုဒ္ဓရှင်တန်ကနေအဘောတန်မြတ်ရှိတာဘာမှသိပြီးအပြစ်မဖြစ်ပါဘူးနော်ဗန္ဒီယရှိတယ်လို့ရှိရင်ဘာမှအပြစ်မဖြစ်ပါဘူးဒါကတော့လူရင်းဖို့ကိုသို့တော့အရိယတန်ခါဆိုတာဒီကိစ္စချင်းချင်းရှိတာဟုတ်မှာဟုတ်ပါမလားဆိုပြီးတော့ဒီလိုဗန္ဒီယရှိနော်ဒီလိုတော့ကဇာတိဒုက္ခမှာဒီသင်္ခါကကြားပါတယ်သူစလို့ဘမောကြီးမှာတချို့ပုဂ္ဂိုလ်တွေကယရဏသုံးပါးကိုပုဂ္ဂိုလ်မသိကြဘူးယရဏနှစ်ပါးပဲပုဂ္ဂိုလ်သိကြတယ်ဘာယရဏနဲ့ဒါတို့ကပုဂ္ဂိုလ်နဲ့ဘုရားယရဏနဲ့တရားယရဏကိုပုဂ္ဂိုလ်သိကြလေတယ်။သံဃာယရဏကိုပုဂ္ဂိုလ်မသိကြဘူး။ဟောမပုဂ္ဂိုလ်ဘူးမသိကြဘူး။ယရဏနှစ်ပါးပဲပုဂ္ဂိုလ်သိကြမယ်။ဘာဖြစ်လို့လဲ။သံဃာသိကြ။တို့တဏ္ဍာရရှိတယ်ဆိုတော့ဘယ်မှတဏ္ဍာရရှိတယ်လို့မင်းတော့ဖြစ်ခြင်းနဲ့ဖြစ်ပေါ်နေတဲ့ဉာဏ်စုအချင်းပေါ့ဘုလိုခြင်းသံဃာရင်းပုဂ္ဂိုလ်မှာတဏ္ဍာရသိကြတယ်နော်။ဒါကြတော့တိတ်အလုံးအတိတ်အပြစ်မဖြစ်ပါဘူး။သို့တော်လေမကောင်းတဲ့စိတ်နဲ့ပြမတဲ့စိတ်နဲ့စိတ်ကမကောင်းတော့ဘူးနော်။ဆိုတော့အဓိကအဆင့်ဒီနေရာမှာတမ်းရရှိတာကအရိယာတန်ခါရှိဦးရှိရဲ့ဆိုတာဟုတ်မှာဟုတ်ပါမလားဆိုပြီးတော့ဒီတမ်းရရရှိကြတယ်။အရိယာတမ်းရဆိုတော့အမတန်ကြီးလေးတဲ့အလောက်ပြတဲ့သူဖြစ်ပါတယ်နော်။မိမိကအရိယာတော်ကောင်းဖြစ်အောင်ရှင်းမယ်လို့ဝန်ခံပြီးရှင်းလဲရှင်းနေတဲ့အရိယာတန်ခါရှိမှရှိပါမလားဆိုတဲ့တမ်းရကလည်းရှိတယ်။ဆိုရင်ဒီအရိယာမညာပုံညာရနေမှာတော့မလား။မြတ်တယ်ဒီတန်မြတ်ကဝင်ပြီးတော့နှောက်ဖြစ်တယ်ဒါနဲ့နိဝရဏတစ်ခုပဲနော်နောက်တစ်ခုကတော့ခုဗန္ဓကုပြီးသွားပြီလေသုံးခုဥသိကိစ္စဖြစ်ရင်ဌာနဘုံစိတ်ဌာနရှိပါတယ်ခုသုံးခုပြောပြီးဘုရားဘုရားတန်ကနောက်တစ်ခုကပါလေနောက်တစ်ခုကတော့ဥသိလို့သိခံသုံးပါပေါ့သီလကျင့်ခြင်းသမာဓိကျင့်ခြင်းဝိညာဉ်ကျင့်ခြင်းလို့ဘုသုအပ်တဲ့သိက္ခာ၃ရအကျင့်ရတဲ့အပေါ်မှာတန်မြတ်ရှိတယ်နော်ဘယ်လိုတန်မြတ်ရှိကြတယ်ဒီကျုပ်ကဘုရားအထုတ်တဲ့သီလမြင့်တွေကိုမလိုပါဘူးတဲ့စိတ်ကိုစိတ်အတိုင်းချမ်းမြေနေဆိုလို့ရှိရင်လည်းသိက္ခာပြီးတာပါပဲလို့ဒီလိုမျိုးဝါဒတွေမြင်ပြီးလားသိက္ခာသီလကိုဒီကျုပ်ကပြည့်ပြည့်ကျသီလကျင့်ခြင်းအပေါ်နဲ့ယုံကြည်ရဲ့မရှိဘူးဒီကြကြတော့သမာဓိပြည့်ကြမှာတန်မြတ်ရှိခုခေတ်ကဇံရနိုင်တဲ့ဖြစ်မဟုတ်တော့ဘူးဒီလိုအကျိုးပြောကြတယ်တန်မြတ်ရှိလို့လားမရှိလို့လားရှိတယ်နော်ဟာဒီရည်ကြီးလေးကိုကြည့်ပြီးတော့တော့မဟုတ်ရည်ကြီးအဝဝင်းလေးတကူကိုကြည့်ပြီးတော့ပထဝီပထဝီလို့ဒီလိုရှိနေုံနဲ့မညာဘုံညာဘယ်လိုများနိုင်မလဲလို့တန်မြတ်ရှိဝိရေထွက်နေဆိုပြီးဒီလိုပြုနေုံနဲ့ဘယ်လိုပြီးတော့ဒီဇံတရားတွေရနိုင်မလဲလို့သံမြတ်ရှိ ဒီလိုဆိုရင်ဒီသမာဓိကျင့်ခြင်းအပေါ်နဲ့တန်မြတ်ကျင့်ခြင်းတဘောတွေမဖြစ်ဘူးလားဖြစ်အဲဒီလိုသမာဓိကျင့်ခြင်းအပေါ်မှာတန်မြတ်ရှိနေတဲ့ဒီပုဂ္ဂိုလ်တွေဒီသမာဓိကိုဆက်လိုက်ပြီးထူထောင်မယ်ဆိုရင်ထူထောင်လို့ရနိုင်ပါမလားမရနိုင်နော်နောက်တစ်ခုပညာကျင့်ခြင်းပညာကျင့်ခြင်းဆိုတာကဘာကိုပညာခေါ်လဲဆိုတော့ဘုန်းကြီးခဏခဏပြောနေတယ်ပညာသမာဓိတိအမောဟဉာဏ်ဒါကသေကလုံးကိုယ်ပြင်းတဲ့အတိအကျတို့ပဲနော်။နာမဓိဋ္ဌိကဘာကိုတမ္မာဓိဋ္ဌိခေါ်လဲ။မှန်ကန်နေတဲ့အတိညာမှန်ကန်နေတဲ့အမြင်ဘာကိုမှန်ကန်တဲ့အမြင်ခေါ်လဲ။ဒုက္ခသစ္စာသိတဲ့ဉာဏ်၊သမုဒိယသစ္စာသိတဲ့ဉာဏ်၊និရောဓသစ္စာသိတဲ့ဉာဏ်၊မဂ္ဂသစ္စာသိတဲ့ဉာဏ်ဆိုတဲ့ဉာဏ်ဘယ်နှမျိုးလဲ။လေးဒီဉာဏ်လေးမျိုးကိုတမ္မာဓိဋ္ဌိလို့လည်းခေါ်တယ်သတ္တဒိသသမ္မာဒိဋ္ဌိလို့ခေါ်ပါတယ်ဒီသတ္တဒိသသမ္မာဒိဋ္ဌိကိုပဲပညာသိက္ခာပညာကျင့်ခြင်းလို့ခေါ်ပါတယ်ဒီတော့ဒုက္ခသစ္စာအမြင်ရနေတဲ့တရားတွေကခဏခဏတွေ့နေတဲ့အတိုင်းပါတရားတွေလည်းဥပါဒဏ်နဲ့ခန္ဓာ၅ပါးတန်ခိဒိနာပြည့်စုံပါဒဏ်နဲ့ခန္ဓာဒုက္ခအလုံးစုံလို့ရဘူးတဲ့မသိကြဒိဋ္ဌနာတော့ပဲနော်အချင်းတို့အချင်းတို့ရုပ်ချင်းကြောင်းမယ်ဆိုလို့ရှိရင်တော့ဥပါဒဏ်နဲ့ခန္ဓာ၅ပါးဒီပါဠိစာနဲ့ဒုက္ခသစ္စာအဲဒီဒုက္ခသစ္စာအမြင်ရတဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုပရမတ်ဉာဏ်အမြင်ဆိုင်အောင်သိဖို့ပြီးနေတဲ့ဉာဏ်ကိုဘာလို့ခေါ်လဲသမ္မာဒိဋ္ဌိဒုက္ခသစ္စာကိုသိနေတဲ့သမ္မာဒိဋ္ဌိလို့ခေါ်တယ်။ကောင်းပြီဒါပညာရှိစဉ်နဲ့မှအကျုံးဝင်ပြီ။အဲဒီဥပါဒနဲ့ခန္ဓာ၅ပါးကိုထပ်ပြီးခွဲလိုက်တော့ယောဝေဒနာဒိညာသင်္ခါရဝိညာဉ်ဆိုပြီးတော့ဘယ်နှခုထွက်လာလဲ၅ခုယုတ်ကယုတ်တရားဝေဒနာတင်ညာသင်္ခါရဝิญญဉ်တွေကဉာဏ်တရားပေါင်းလိုက်တော့ယုတ်နံနံပါအဲ့ဒီယုတ်ကြီးအဲ့ဒီနိုင်ကြီးကိုသာဝကကြီးရှုမရဘူးဆိုပြီးတော့နာမည်ရှိကြနာမည်ရှိနေလို့ရှိရင်အဲ့ဒီနာမည်ရှိတဲ့ပုဂ္ဂိုလ်တွေဒီယုတ်ဒီနိုင်ကိုသိအောင်ရှုလို့ရနိုင်ပါမလားမရနိုင်အဲ့ဒီဝိသိကိစ္စခေါ်တဲ့ဒီနိဝရဏတရားကကြီးဆိုတော့အနောက်အစဉ်တစ်ခုဖြစ်နေတယ်။နိဗ္ဗာန်ပဲစိတ်ဖုံးတယ်။ဒီနိဗ္ဗာန်တရားကပြိဖုံးခံရတဲ့ယောဂဝဆရာပုဂ္ဂိုလ်ဒီဒီဘုရားဟောတဲ့ယုတ်ဘုရားဟောတဲ့ဒီငန်ကိုသိလို့မရပါဘူးဆိုရင်ခရင်ချက်ကိုညဝယ်ပိုက်ထားနေတယ်။ဒီပုဂ္ဂိုလ်ဒီယုတ်ဒီငန်ကိုသိအောင်ဆက်ပြီးတော့ကျင့်ကြံကြုတ်ကိုပေါ်များအထုတ်မှုဖြစ်နေပါဦးမလား။ဖြစ်တော့ဒီယုတ်ဒီငန်ကိုသိအောင်ဆက်နေပြီးယုဇာအတ္တမှုမရှိရင်ကောဒီယုတ်ဒီနံကိုကသိနိုင်ပါဦးမလားမသိတော့ဒီလိုတို့ချင်းဒီဝိသိကိစ္စကအမတန်ကြီးတဲ့အဖြစ်မဖြစ်ဘူးလားဖြစ်နေပြီဒါနိဝရဏအနောက်ဖြစ်ဒီနောက်တစ်ခုကပုဇုတဲ့နိဝရဏတစ်ခုကတော့ကြောင်းကျိုးဆိုင်နေတဲ့ပရိစ္ဆေသမုပ္ပါဒကောတရားဒီနည်းပြောရင်တော့သမုဒိယအသစ္စာကြောင့်ဒုက္ခအသစ္စာဖြစ်ပုံကိုတန်လျောက်ရှိဘယ်လိုတဏှာရှိကြလဲဖြစ်မှရှိပေါ့နော်ဝိပဿနာဆိုတာပြစ္ဆုတ်ပန်းတဲ့ပြစ္ဆုတ်ပန်းကိုယ်တည်းရှိပါတယ်အတိတ်ကရှိဖို့မလိုဘူးလို့မပြောကြဘူးလားဟုတ်ကြပြီဒီတော့ဒီသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တယ်ဆိုတဲ့ဒီအပိုင်းလေးကိုနည်းနည်းနားအေးအေးလေးနဲ့မှတ်ထားကြည့်ပါမဘုံကြီးလေးနဲ့သိကြမယ်အကြောင်းတရားချင်းချင်းဖြစ်ခြင်းကြောင့်အကျိုးတရားချင်းချင်းဖြစ်ရတယ်ဆိုရင်အကြောင်းတရားကအရင်ဖြစ်မလားအကျိုးတရားကအရင်ဖြစ်မလားအကြောင်းတရားကအရင်ဖြစ်ရမယ်အကြောင်းတရားကအရင်ဖြစ်မယ်ဆိုတာကိုဒီနေ့ယောဂီတွေလက်ခံနိုင်သလားလက်မခံနိုင်ဘူးလားလို့ထပ်မေးရင်ကိုဘယ်လိုသိမလဲသိကောင်းပြီအကြောင်းတရားကအရင်ဖြစ်ရမယ်ဆိုတာကိုလက်ခံနိုင်ရင်ဒုက္ခသစ္စာနဲ့ဒုမုရသစ္စာဒီနှစ်ခုရှိတဲ့အ낵ကဒုက္ခသစ္စာကအကျိုးတရားဒုမုရသစ္စာကအကြောင်းတရားအကြောင်းတရားနဲ့အကျိုးတရားဒီနှစ်ခုရှိပြီအနဲ့သမုဒိယသစ္စာကအကြောင်းတရားဖြစ်ခြင်းကြောင့်သမုဒိယသစ္စာကပဲအရင်ဖြစ်မလားဒုက္ခသစ္စာကအကျိုးတရားဖြစ်ခြင်းကြောင့်ဒုက္ခသစ္စာကပဲအရင်ဖြစ်မလားလို့မေးရင်ဘယ်လိုဖြစ်မလဲသမုဒိယသစ္စာကအရင်ဖြစ်တယ်နော်သမုဒိယသစ္စာတရားချင်းချင်းရှိမှဒုက္ခသစ္စာတရားချင်းချင်းဖြစ်ပေါ်လာမယ်လက်ခံနိုင်လားဒီကောင်းမြတ်ခြင်းနော်အဲ့ဒီဒုက္ခသစ္စာတရားဒီဘောမှာဘုန်းကြီးတို့အဖို့ ယောဂီတို့ပုံအလုံးနဲ့နော်ဘယ်ရှင်းခါကစပြီးဖြစ်တယ်ယောဂီသတ်သိရှိတယ်နော်အမိဝါဒမှာစပြီးပြိတန်တွေဒီနေပြီကျလာရေကြီးအထိုက်ကျဲကဒီဒုက္ခသစ္စာအမြင်ရတယ်ခန္ဓာ၅ပါးစပြီးမဖြစ်ဘူးလားဖြစ်နေခုမှဖြစ်တာဟုတ်လားဟုတ်ဘူးဒီဘဝအတွက်ပြောတာဗန္တာဘဝတစ်ခုနဲ့ပိုင်းခြားပြောနေတာနော်ဒီတော့အမိဝါနဲ့ပရိသန္ဓေဒီနေစကာလရေကြီးဒီစအခိုက်တဲ့ကဒီခန္ဓာ၅ပါးစဖြစ်တယ်ဆိုရင်အဲ့ဒီခန္ဓာ၅ပါးဒီသစ္စာဒေသနာရမိယပဋိစ္စနဲ့ဒုက္ခသစ္စာအဲ့ဒီခန္ဓာ၅ပါးရဲ့မှာဦးဇင်းကလူသားတွေအတွက်ကွက်ပြီးပြောမယ်အဲ့ဒီလူသားကလည်းပြည့်ရင်လူသားဖြစ်လို့ဗောမနကဝေဒနာနဲ့အစဉ်တွဲပြီးတော့ပရိသန္ဓေဒီနေခဲ့တဲ့လူသားဖြစ်ခဲ့မယ်ဆိုရင်သူကြပါစို့နော်မြို့ပိုင်းမှာကာယတတကကလဘာဝတတကကလအရိယတတကကလဆိုပြီးတော့ယုတ်ကလအမျိုးသားက3မျိုးယုတ်အမျိုးသားက30စပြီးဖြစ်ပါတယ်။ကာယတတကကလဆိုတာကကာယအကြည့်နဲ့7ခုမြောက်ရှိနေတဲ့ယုတ်ကလ။အဲဒီအမှောင်လေးတစ်ခုကိုတက်ခွင့်ကြည့်ရင်ပထဝီအာဘောသီဇောဝါယောအဇင်းအနံအရနာဩဇာယူရိဒကာယပဒတကာယအကြည့်ဆိုပြီးယုတ်သဘောတရားဆက်ခွင့်ကြည့်တယ်။ကျေကုဘဝတတိကံမှာလည်းဒီတိုင်းနဲ့ဘဝရုပ်ရှင်စကုမြောက်ရှိတဲ့ယုတ်ကလပဲပထဝီယဘောတိသောဝါယောအစဉ်အနတ်အရတာဩဇာဇီဝိတဘဝရုပ်ဆိုပြီးတော့ကျေကုပဲဟရိယတတိကံကလမှာလည်းယုတ်အမျိုးသားပေါင်းရှိတယ်ကျေကုပဲနော်ဟရိယဝုစုလည်းစကုမြောက်ရှိတဲ့ယုတ်ကလပဲပေါင်းလိုက်မယ်ဆိုတော့ယုတ်အမျိုးသားပေါင်းရှိတယ်30အဲဒီယုတ်အမျိုးသား30ဒီဘာခန္ဓာနဲ့ရူပခန္ဓာအဲ့ဒီရူပခန္ဓာဒီဗာပစ္စာနဲ့လို့မြင်ရင်ဘယ်လိုဖြစ်လဲဒုက္ခသစ္စာနောက်တစ်ခုနန္ဒရားမဲ့ကြည့်လိုက်မယ်ဆိုတော့ကျင်ပြည့်လူသားတဦးဖြစ်တယ်လို့သောမနာကဝေဒနာနဲ့ရှင်ပြောပြီးတော့ပြိဏ္ဍီဒီနေခဲ့မယ်ဆိုရင်တော့သိစိတ္တိ30နဲ့၄လုံးကိုရှိပါနော်အဲ့ဒီသိစိတ္တိ34လုံးထဲမှာဗာနေတဲ့ဝေဒနာကဝေဒနာခန္ဓာပညာကပညာခန္ဓာဉာဏ်နဲ့သိစိတ္တိ30လုံးကသင်္ခါရခန္ဓာအတိစိတ်ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့နာမ်ခန္ဓာဘယ်နှပါးလဲ၄ပါးခန္ဓာအနိယခန္ဓာ၅ပါးယုတ်နာ၂ပါးအနိယပြောတော့ယုတ်တရားနံတရားနှမျိုးအဲ့ဒီခန္ဓာ၅ပါးဒီဗာဠိစာလဲဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာဒီဘယ်လိုကြောင့်ဖြစ်တယ်လဲသမုဒိယသစ္စာကြောင့်ဖြစ်တယ်လို့ဘုရားကလည်းဟောတယ်ဒီနေ့ဉာဏ်နဲ့တဲ့ယောဂီဘယ်တော့ကောင်းနေပါလဲဒီဒုက္ခသစ္စာဒီသမုဒိယသစ္စာကြောင့်ဖြစ်ပါတယ်လို့လက်မခံနိုင်ဘူးလားလက်ခံနိုင်တယ်လက်ခံနိုင်တယ်ဆိုလို့ရှိရင်ဒုက္ခသစ္စာကအကျိုးတရားသမုဒိယသစ္စာကအကြောင်းတရားအကြောင်းတရားနဲ့အကျိုးတရားနှစ်ခုရှိတဲ့အဲ့ကအကြောင်းတရားကအရင်ဖြစ်မလားအကျိုးတရားကအရင်ဖြစ်မလားအကြောင်းတရားကအရင်ဖြစ်တယ်လို့ဆိုရင်ဒုက္ခနဲ့သမုဒိယနှစ်ခုရှိတဲ့အနက်ကသမုဒိယသစ္စာကအရင်ဖြစ်မလားဒုက္ခသစ္စာကအရင်ဖြစ်မလားလို့မေးရင်ဘယ်လိုဖြစ်လဲသမုဒိယသစ္စာကအရင်ဖြစ်မယ်လူစဉ်ဒီဘက်မှာသောသောကဖြစ်တဲ့ကဒုက္ခသစ္စာအမြင်ရတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးအဲဒီဥပါဒဏ်နဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ခုရှိတဲ့အနက်ကသမုဒိယသစ္စာကအရင်ဖြစ်ပါတယ်ဆိုတာကိုလက်ခံနိုင်ဒီဘောမှာလည်းဒုက္ခသစ္စာကတည်းကအကုန်စဖြစ်တဲ့အတွက်ဒီသမုဒိယသစ္စာဒီဘက်ဘောမှာရှိမလားဟိုဘက်ဘောမှာရှိမလားဟောလည်းလည်းနော်ဟောအတိတ်ကပြည့်စုံပြည့်တော်ခဲ့တဲ့သမုဒိယသစ္စာကြောင့်ဒီဘောမှာဒုက္ခသစ္စာလာပြီးဖြစ်ရဒီဘောမှာကသမုဒိယသစ္စာတွေထပ်ပြီးတော့ထူထောင်မှုမရှိဘူးလားဆိုတော့ရှိကြပါလားဒီဘောထူထောင်နေတဲ့သမုဒိယသစ္စာတွေကနောက်အနာဂတ်ဒုက္ခသစ္စာရဲ့အကြောင်းရင်းတရားသာဖြစ်တယ်ဒီဘဝဒုက္ခသစ္စာရဲ့အကြောင်းရင်းတရားဟုတ်သလားမဟုတ်ဘူးဟုတ်တာဟုတ်တယ်ဆိုရင်တဲ့အခြေခံကအခြေခံသဏ္ဍာန်ကပဋ္ဌာန်းအခြေခံကနော်ဉာဏ်ရည်ကကာမပစ္စည်းပိုင်းမှာအမှန်တိုင်ကောင်းတဲ့ဥပမာလေးတွေနဲ့ဒုက္ခဖွင့်ဆိုထားပါတယ်နွားလို့ဆိုကြပါစို့နော်နွားမတကောင်းတဲ့ရှင်းချလိုက်တယ်ဒီလိုရင်းချင်းဒီနွားလို့ဒီချက်ချင်းထောပါဖြစ်ပါမလားမဖြစ်နိုင်ဘူးသောဘဖြစ်ခြင်းနဲ့ဆိုရင်သောဘဖြစ်ဖို့ရင်အတွက်အချင်းအခါအနည်းငယ်စောင့်ဆိုင်ဖို့တော့မလိုအပ်ဘူးလားဟုတ်ပါဘူးအဲ့ဒီတည်းနဲ့တဲ့ကံတို့မြည်ဒီမှာဒိဋ္ဌဓမ္မဝိရိယကံမျက်မှောက်ဘောမှာလည်းအကျိုးပေးမဲ့ကံမဲ့ဖြစ်ခြင်းဖြစ်ပါစေအချင်းအနည်းငယ်တော့စောင့်ဆိုင်ရပါတယ်ဇဘာအချင်းချင်းနဲ့ခြေပြီးတော့ အတိတ်ဗန္ဒရာဆက်ဆက်ကပြုလုပ်ပြုတော်ခဲ့တဲ့ကံကလည်းရင်းကျက်လာပြီးရင်ဒီဘဝမှာလည်းအကျိုးပေးခြင်းပြုတယ်။အရင်းကဆုံးဖြစ်တဲ့ပရမအတိတ်ဘဝကပြုလုပ်ပြုတော်ခဲ့တဲ့ကံကလည်းဒီဘဝမှာလာပြီးအကျိုးပေးခြင်းပြုတတ်ပါလား။ဒါကဒီနေရာမှာကံနဲ့သမှုရလက်ဆောင်ဘယ်လိုသဘောဆက်တဲ့လဲဒီလိုတော့တရားကြီးတွေမင်းစဉ်းစားကြတယ်စဉ်းစားကြတယ်နော်။ဘုန်းကြီးနည်းနည်းတော့ချက်ပြောပါမယ်။ညဇောဘုရားကသစ္စာဝိပင်ပါဠိတော်ကြီးမှာတဏှာကိုလည်းသမုဒိယသစ္စာလို့ဟောတယ်။ဒါကပရဏာနိပါ။ဘာကြောင့်ပရဏာနိပြောရလဲ။သစ္စာလေးတခုရှိတယ်ဆိုကြလို့နော်။ယဉ်ကျေးနေတဲ့သစ္စာလေးမျိုးစိအပင်ပေါက်နေတဲ့အစွမ်းအင်အထက်မှာရှိနေတယ်။ဒါပေမဲ့လို့ဒီသစ္စာလေးကိုဒီချုပ်ပြန်လေ။လောင်ကျွမ်းသွားပြီ။အမင်းကိုဖြစ်စေနိုင်တဲ့စွန့်အင်ကြီးရှိလေလားဒီကြည့်တော့ကုန်းခန့်ကနော်အလားတူပဲဒီစီလေးထဲမှာတည်ရှိနေတဲ့မိမချုပ်ခင်တည်ရှိနေတဲ့အစွန်းနဲ့အစေးတန်လေးကတဏှာနဲ့တူတယ်နောက်တစ်ခါဒီစီလေးကမခန့်ချောက်ရဘူးမချောက်ပြေဘူးမိအကျုပ်မခံရဘူးဆိုလို့ဒီချိန်မှသူအမင်းကိုဖြစ်စေနိုင်တဲ့စွန့်အင်ကြီးတဲ့အတွက်ရေရေဥဒ္ဒစားတဲ့အကြောင်းကိုညှို့ခဲ့ရင်အမင်းကိုဖြစ်စေနိုင်တဲ့သဘောတရားတွေဖြစ်ပေါ်မလာဘူးလားဖြစ်ပေါ်လာမယ်အလားတူပဲတဏအစုတ္တအစိတ္တရှိမှကံကြီးကအကျိုးပေးတဏအစုတ္တအစိတ္တမရှိရင်ကံကြီးကအကျိုးပေးနေတဲ့သွားအောင်မရှိဘူးဘာတဏအစုတ္တအစိတ္တလဲဘဝတစ်ခုကိုတွေ့တာမင်မောနေတဲ့တဏအစုတ္တအစိတ္တပဲနော်ဘုန်းကြီးခဏခဏတော့ပြောဖို့ပါတယ်ဒီနေရာမှာသဘောပေါက်အောင်သူ့မနာမင်းသမီးလေးအကြောင်းပြောမယ်နာမည်ကျော်ဖြစ်တဲ့တက္ကရာဘောဓရာရဲ့သမီးဖြစ်တဲ့သုမနာမင်းမီးပေါ့ဝိပဒိနဲ့ဆိုဗျာသန္တာတော်လေးတော့ဘုရားမွေးရှိတဲ့တန်ခါကိုသူကညုတ်ကနာစွာလုပ်ခဲ့ခုပါတယ်အတိဒံနဲ့အဘုဒ္ဓသိက္ခာနေတဲ့ရုပ်ဘက်ကိုဉာဏ်လေးပါးနေပေါ့အုပ်ပြီးတော့ဘုရားမွေးရှိတဲ့တန်ခါကိုညုတ်ကနာစွာလက်ခုလက်တနည်းကနေစောင့်ပြီးတော့သူကလုပ်ခဲ့သူကပါဆိုအဲ့အလူဘက်မှာသူကပါသူတောင်းတယ်အရှင်ဗျာတတိတော်ပြည့်လျာပြည့်လျာဘဝများမှာဘယ်ဘဝမှာမဆိုးမကြောက်မကြက်မတော့မတရပဲအဲ့မွေးရတဲ့ပုံကိုကြည့်ရပါလို့ဒီဆက်စုတောင်းသူကဒီညလေးပါကဲ့သို့လူများအပေါင်းသိခင်ညလုံးအပ်တဲ့အမျိုးသမီးကြည့်ရပါလို့ဒီသူစုတောင်းအဲ့ဒီစုတောင်းချက်ချင်းကိုကြည့်ပေါ့နော်မကြောက်မကြက်မတော့မတရပဲနဲ့အဲ့မွေးရတဲ့ဘဝအမျိုးသမီးဘဝကိုနှမ့်ပြီးတန်မမောလိတဲ့တဏှာအစိုးရအပြစ်တော်ကြီးမရှိဘူးလားရှိပြီမြန်လေးပန်းကဲ့သို့လူများအပေါ်ဖြစ်ခြင်းမျက်လို့အပ်တဲ့အယုမီဘဝကိုနှမ်းပြီးတွေ့တဲ့မေမောနေတဲ့တဏအစိုးရအစိတ္တကလေးနဲ့မရှိဘူးလားရှိနေတယ်အဲ့ဒီအစိုးရအစိတ္တကလေးခြံရံတဲ့သို့တော်ဒီတဏရင်းနဲ့ဆိုတော့မကြသေးဘူးနော်ဘုရားတို့ပရမတ္တသစ္စာနဲ့ဘက်ကလေးကြည့်နေကြတဲ့မိမိခန္ဓာသုဘခန္ဓာသံပြီးဒလိဗတ်ဆက်ပြီးသူ့နာမည်တင်တော့အလုံးယုတ်ရအစုဘုံနဲ့တရားအစုဘုံတွေပါပဲအရှင်းရှင်းသိသွားခဲ့နော်အဲ့ဒီရုပ်တွေဒီနာမည်တွေပြည့်ပြည့်နဲ့ဖြစ်ခြင်းဖြစ်တဲ့အခြေအနေအတိုင်းမှာဖြစ်တာအဆင်ပြေတဲ့ရုပ်နာဆိုတာတကူမှမရှိဘူးအကြောင်းမကုန်သေးရင်အစ်စ်အစ်စ်ထက်တာတော့ဖြစ်ဖြစ်ဖြစ်လာတိုင်းလည်းပြည့်ပြည့်ပြီးတော့သွားတယ်အကြောင်းမကုန်သေးရင်ဒီလိုဖြစ်လာဖြစ်နေတယ်သွားနေတဲ့ရုပ်နာတန်တန်အစဉ်အတန်းတစ်ခုတည်းဖြစ်တယ်အဲ့တော့ယုတ်လျာစုကောင်လျာအစုကောင်လို့သိရင်ဒီအသည့်ဒီမှန်တယ်ယုတ်လျာစုကောင်လျာအစုကောင်လို့မသိပဲမကြောက်မကြက်မတောင့်မတပဲနဲ့အသက်မွေးရတဲ့အမျိုးသမီးဘဝမကြောက်မကြက်မတောင့်မတရပဲနဲ့အသက်မွေးရတဲ့အမျိုးသမီးလူများအပေါ်ချစ်ခင်မျက်လုံးအပ်တဲ့အမျိုးသမီးလို့ဒီလိုသွားသိခဲ့မယ်ဆိုရင်သူအသည့်ဒီမှားလားမှန်လားမှန်နေပြီအဲ့ဒီအသည့်မှားမှုကိုပြောခေါ်လဲအဝိဇ္ဇာအဲ့ဒီအဝိဇ္ဇာကခံရလိုက်တဲ့အတွက်အဲ့ဒီအမျိုးသမီးဘဝကိုနှမ်းပြီးဗေဒံမမောနေတဲ့တဏှာအစိုးရအစိတ္တကလေးကလည်းဝင်မလာဘူးလားဝင်လာဘူးအဲ့ဒီအမျိုးသမီးကအပေါ်မှာကပ်ပြီးစိတ်ဆွဲနေတဲ့သဘောလေးကဝင်မလာဘူးလားဝင်လာတယ်ပေါင်းလိုက်တော့ဝိဇ္ဇာတဏှာဥပါဒါသုံးခုဒီသုံးခုချင်ရပြီးတော့သူကလောကနာဆွန်းမျက်လေးပန်းဆိုတဲ့လူပဲဝိသုတွေကိုဘုရားအမှုကြီးတဲ့တန်ခါကိုဒုရန်ပူဇော်ခဲ့တယ်ကုသိုလ်စေရဏသင်္ခါရရဖြစ်သွားတယ်ဒါပေမဲ့ဒီကုသိုလ်စေရဏသင်္ခါရကြီးကလည်းအနိစ္စတရားတွေပါဖြစ်ပြီးတယ်ဖြစ်ခြင်းဖြစ်တယ်အရေးများစွာဝိတိဘောင်းများစွာတက်ကတက်တာဖြစ်တယ်မလူငယ်ရှိဖို့မှဖြစ်နေခြင်းလူနေတဲ့အခါမှဖြစ်နေခြင်းလူပြီးနောက်ဝန်တာနေခြင်းတက်ကတက်ကဒီကုသိုလ်စွာတွေအရင်များစွာဖြစ်နေပါတယ် ဖြစ်ပြီးရတဲ့ဒီကုသိုလ်ဆိုတဲ့အစဉ်တွေကလည်းဖြစ်သွားတယ်။ရက်တော်ပြီမဲ့လို့ဇာတိဇဝိဘက်တရားတွေလို့ကရိယာတရားတွေလို့ဖြစ်ပြီးရင်ပြီးရဆိုတဲ့ပုံစံတော့မဟုတ်ဘူး။နောက်နေ့ကျင်းကမှသူမျိုးနဲ့တောင်းတနေတဲ့မကြောက်မကြမတောင်းမတရပဲအသက်မွေးရတဲ့အမျိုးသမီးဘဝလူများအပေါ်သိတဲ့မျက်လုံးအပ်တဲ့အမျိုးသမီးဘဝကိုဖြစ်စဉ်နိုင်တဲ့သောအင်ကမ္မတတ္တိလေးကိုယုံနာခြင်းမှပြုဆောင်ပြီးမှလုပ်တာချုပ်ပြသွားတယ်။အဲဒီသောအင်ကမ္မတတ္တိလေးကိုဘာလို့ခေါ်လဲ။ကံလို့ခေါ်ပါတယ်နော်။အဲဒီကံဒီဘယ်ခါမှအကျိုးပေးတယ်ခုနက။တဏှာအစိုးရအစိတ်အရှိမှအကျိုးပေးတယ်။ဒီအယုဒ္ဓိလေးကိုကြည့်လိုက်လို့အရှင်။မကြောက်မကြမတော့မတရပဲအသိမွေးရတဲ့အမျိုးသမီးဘဝမြန်လေးပါခဲ့သူလူများအပေါ်ဖြစ်ခြင်းမြန်လို့အပ်တဲ့အမျိုးသမီးဘဝအပေါ်မှာတွေ့တာနေတဲ့ဒနာအစိုးရအစိတ္တကြီးကမရှိဘူးလားရှိတယ်။အဲဒီအစိုးရအစိတ္တကဆန်းချောက်တော့ပါလေ။သူပြုစုပြည့်စုံတဲ့ဒီကြံနေပြီးအကျိုးပေးအောင်လားမပေးတော့ဘူး။ဒါကြောင့်တဏှာလေးအရေးအကြီးဆုံးဗရဏအချက်ချာဖြစ်တဲ့ခေါင်းဆောင်တစ်ဦးဖြစ်ပါလေ။ဘဝဒုတိယနေ့ကျတော့မြေကြီးကသီလတာ7ပါးကိုလည်းဒုတိယပြစ်တာလို့ခေါ်လိုက်ပါတယ်။ဒါလည်းဗဒနာနည်းနော်။နောက်တတိယနေ့ကျတော့မြေကြီးကအကုသိုလ်ကံမှန်လည်းကိုဒုတိယပြစ်တာလို့ခေါ်လိုက်တယ်။ဒါလည်းဗဒနာနည်းလို့မှတ်ပါ။တတိယနေ့ကျတော့အကုသိုလ်တရားအလုံးနဲ့အာသောတရားတွေရဲ့အယုံဖြစ်တဲ့သံဃာဝုကိုလည်းပတ်စီတတ်တယ်။အလောဘအဒေါသအမောဟကိုလည်းကုသလာမူလတရားသုံးပါးကိုလည်းလူမှုရသစ္စာလို့ခေါ်တယ်ဒါတုဒ္ဒဏိစ်နော်။ဒါလည်းဗရဏဏိလို့ပဲမှတ်ထားပြီးတော့နောက်တစ်ခုနံပါတ်5ကျတော့ဘုရားရှင်ကကုသိုလ်ကံအကုသိုလ်ကံမှန်တယ်မြတ်ကိုလူမှုရသစ္စာလို့ဒီလိုခေါ်တယ်။အဲဒါကတော့နိဗ္ဗရိသနိလူမှုရသစ္စာကိုအကျဉ်အကျံမရှိကိုယ်စီအောင်ဟောတော်မူတယ်နီးလို့ဒီလိုမှတ်ပါနော်။ဒါတော့ပြောလို့ရင်းကဒီညမှာဘုန်းကြီးဘာပြောကျင်တယ်လို့ပြီးတော့ခဏကသူ့မနာမင်းသမီးလေးဖုန်းကိုပဲပြန်ကြည့်ပါအဝိဇ္ဇာတနာဥပါဒဏ်နဲ့ခံရပြီးတော့သင်္ခါရနဲ့တန်ကုန်မထူတော်ရဘူးလားအဲဒီသင်္ခါရဇာတိသစ္စာဒေသနာတော်နည်းအရာဗာသစ္စာလဲသမုဒိယသစ္စာဒီကံရောက်ဖြစ်ပေါ်လာရတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးသုမနာမင်းသမီးဖြစ်ပြီးသိကြပါတော့နော်သိကြဘွားရတယ်များစွာကဖြစ်ခဲ့တယ်လွန်ခဲ့တဲ့90ရက်ကမ္ဘာရက်ကနေပြီးတော့ပြည့်စုံပြည့်စုံခဲ့တဲ့ဒီကံလေးကကောသရမင်းကြီးသမီးဘောအထိလိုက်ပြီးအကျိုးပေးအကျိုးပေးလိုက်တဲ့အချိန်ကမှဒုသုမနာမင်းသမီးကိုဘုန်းကြီးတို့ပရမတ္ထသစ္စာနဲ့ကနေတက်ခွဲကြည့်လိုက်တော့ခန္ဓာဘယ်နှပါးရမလဲခန္ဓာ၅ပါးဥပါဒဏ်နဲ့ခန္ဓာ၅ပါးယုတ်တရားနဲ့တရားအစုပုံပဲအဲဒီမှာအဓိကအချက်ချဖြစ်တဲ့ကံကြောင့်ဖြစ်တဲ့ယုတ်နာအစုပုံကတော့ကာမဇ္ဇယုတ်နဲ့ဝိပယ်နံတရားတွေပဲနော်ပရိသန္ဓေအချိန်ကမှကောင်းသောစတိဖြစ်ပေါ်နေတဲ့ယုတ်နဲ့နံအလားတူနေတဲ့ကာမဇ္ဇယုတ်နဲ့အလားတူနေတဲ့ဝိပယ်ယုတ်ပဲဝိပယုတ်ဏ္ဏီပဲအဲဒီတော့အဲ့ဒီယုတ်ဏ္ဏီဟာသစ္စာဒေသနာတော်နည်းကဗန္ဒိစ္စလည်းသုဿံသစ္စာအဲ့ဒီဒုက္ခသစ္စာအမြဲရနေတဲ့ဒီခန္ဓာ၅ပါးကြီးဘာကြောင့်ဖြစ်ရတယ်လို့ပြန်ပြီးအကြောင်းတရားကိုစမ်းသပ်ကြည့်လိုက်တော့ဟိုလွန်ခဲ့တဲ့90ဒကဘာတက်ကဘုရားမှုရှိတော်တန်ဃာတို့ကိုဉာဏ်လေးပါးနဲ့လုက္ခဏာစွန့်နေဒီတန်းကုသိုလ်ကြီးရတဲ့ကုသိုလ်ကစေတနာကလာပြီးတော့အကျိုးပေးနေတယ်ဒီသမှုရသစ္စာကလာအကျိုးပေးနေတယ်ဆိုတော့မသင်ချဘူးနော်သင်ချဘူးနော်သဘောပေါက်တယ်နော်ဘုန်းကြီးနေနေတက်ပြောတယ်ဟဲ့အဲ့ဒီလိုဖြစ်ခဲ့မယ်ဆိုရင်ပေါ့နော်သမုဒိယသစ္စာကဒုက္ခသစ္စာဖြစ်တာကိုယောဂီပုဂ္ဂိုလ်ကသိအောင်ရှင်းအောင်လည်းအတိုင်းရောက်လာလေပြီးတော့ဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ခုရှိတဲ့အ ਨੇ ကသမုဒိယသစ္စာကအရင်ဖြစ်ရမယ်ဒုက္ခသစ္စာကနောက်မှဖြစ်ရပါတယ်ဆိုတော့ကိုလက်ခံနိုင်ခဲ့ရင်ဒီဘဝမှာဒုက္ခသစ္စာကခေါင်းဆုံးစပြီးဖြစ်သလားသမုဒိယသစ္စာကခေါင်းဆုံးစဖြစ်သလားလို့မေးရင်ဘယ်လိုကြည့်မလဲဒုက္ခသစ္စာကဘုံလုံးစဖြစ်တယ်။အဲဒီဒုက္ခသစ္စာဟာသမုဒိယသစ္စာကြောင့်ဖြစ်တယ်။ဒီသမုဒိယသစ္စာဟာလည်းဒုက္ခသစ္စာတဲ့အရင်ကျဥ်းစွာဖြစ်ပါတယ်လို့လက်ခံနိုင်ခဲ့ရင်ဒီသမုဒိယသစ္စာကအတိတ်ကဖြစ်မလားဒီဘဝမှာဖြစ်မလား။အတိတ်ဘဝတစ်ခုကဖြစ်တယ်နော်။အတိတ်ဘဝတစ်ခုကဖြစ်ခဲ့တဲ့ဒီသမုဒိယသစ္စာကိုအတိတ်ကိုနှမ်းမှရှုခဲ့ရင်ဒီအတိတ်ကသမုဒိယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်တာကိုကိုယ်တိုင်ညှော့ဖွင့်ဖို့သိနိုင်ပါမလား။မမိနိုင်မှုဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဒီသမုဒိယသစ္စာကိုသိနေတယ်။တမာတိဋ္ဌိဉာဏ်ဒီပုဂ္ဂိုလ်ရဲ့သန္တာမှာပေါ်နိုင်မလား။မပေါ်နိုင်တော့ဘူး။ဒီလိုဆိုရင်ဒီပုဂ္ဂိုလ်ဒီသစ္စာ၄ပါးလုံးကိုသိနေပါဦးမလား။မသိဘူးတော့။နော်။ ဒီဇာတိဘက်ကိုမသိရင်ဘက်ကိုနေပါရမလားမရဘူးတော့မင်းရင်ကိုဘယ်လိုကြည့်မလဲမရတော့ဘူးနော်နမတေခောယံတိခဝိသန္တာရောပုဗ္ဗဂောတိနပညာယတိဝိသံယူရဏန္တတနံဒနာနယောဒနာနံတန္တဝတ္တန္တရတံသတောနပိခဝိအရိယသစ္ဆနာနံလူဘောဓအပရိဝေဒာဘေဝာမိတံတိကမဒနာတန္တဝိတံတန္တရိဓမ္မမိစေဝတုမကိစ္စသိခဝိစေတယံတုသဒ္ဒနာရိယသစ္စနာအရိယသစ္စာလေးရတရားမြတ်တို့ကိုအနတ္တဘောဓအနုဘောဓဉာဏ်ဖြင့်ပြောသောထင်ထုတ်ထင်း၍မသိမြင်ခြင်းကြောင့်အပရိဝေဒအပရိဝေဒဉာဏ်ဖြင့်ကိုယ်တိုင်မြင်ဖို့ဖြစ်ဖို့မသိမြင်ခြင်းကြောင့်မမေဖြစ်ဝါငါပြတိ၎င်းဒုမကိစ္စပင်ရှင်းသားတို့ဒီ၎င်းဒီလိုဤတို့ကလောဤတန်ဒီကမတနာဤရဲ့တို့ကြည်လျားလှသောတန္တရာခီကာလပလုံးတန္တဝီတန်သောဘဝမှဤဘဝဤဘဝမှသောဘဝတို့ပြောင်းပြန်ပြန်ကြည်လျင်ကျဆပြေတော်ခဲ့ကြရလေပြီတန္တရီတန်တခုသောဘဝ၌လည်းပင်ထက်ကတက်ခကျင်းလျင်ကျဆပြေတော်ခဲ့ကြရလေပြီဒီလိုပြောဟုတ်တယ်သစ္စာယံတို့သစ္စာ၄ပါးတရားကိုအနုဘောဓညာပတိဝေဒညာခေါ်တဲ့ဝိပဿနာဉာဏ်နဲ့ဉာဏ်ပညာလေးနဲ့ကိုယ်တိုင်မျက်မှောက်သိဖို့မသိခဲ့တဲ့အတွက်သင်္ချေသားတို့ကငါပြားသောဘလောက်ကြည်လျက်တဲ့တန္တရာခီကာလပန်းလုံးဘိုးဘွားမှဒီဘွားဒီဘွားမှဟိုးဘွားဒီကောင်များများကြည်လျက်စပြီးတော့ခဲ့ကြရတယ်။တခုသောဘွားမှလည်းတစ်ခါတစ်ခါကြည်လျက်စပြီးတော့ခဲ့ကြရတယ်လို့သူပြောတယ်။ဘာကြောင့်ဒီလိုတန္တရာခီကြည်လျက်ရတယ်လဲ။ဒေဇာ၄ပါးကိုအနုဘောဓညာပတိဝိဒညာနဲ့ကိုယ်တိုင်ညှက်မှပြင်ဖို့မသိလို့မသိဘူးဆိုလို့ရှိရင်သံဃာဝင်ဒုက္ခမှာလွတ်နိုင်မလားမလွတ်နိုင်ဘူးနော်မလွတ်နိုင်တဲ့အတွက်ကြောင့်ဥစ္စာလို့သံဃာဝင်ဒုက္ခမှာတည်ခြင်းလွတ်ခြင်းနေတဲ့တရားကောင်းမှန်ခဲ့လို့ရှိရင်ဒေဇာ၄ပါးကိုသိအောင်ကြိုးစားအထောက်အမလားအမထောက်အကူလားလို့မိရင်ဘယ်လိုကြည့်မလဲကြိုးစားအထောက်အမကြိုးစားအထောက်တဲ့အပိုင်းမှာဒီဘဝလက်ရှိဖြစ်ပေါ်နေတဲ့ဒုက္ခသစ္စာအမြဲရနေတဲ့အကျိုးတရားတွေဒီဒီဘဝထူထောင်နေတဲ့သမုဒယသစ္စာကြောင့်ဖြစ်တာဟုတ်သလား
ဟုတ်ဘူ
းအကျဉ်းကြီးနဲ့ဟုတ်ပါတယ်လို့ပြောခဲ့ပေါ့ဟာတဏှာဟာသမုဒယသစ္စာပဲအဲ့ဒီတဏှာကိုသိရင်ဒါသမုဒယသစ္စာကိုသိတာပဲတချို့ဒီလိုလည်းလေးပြောတယ်အဲ့ဒီတဏှာတွေကိုပြောနေတာဘယ်တော့ကတဏှာလဲလက်ရှိဒုက္ခသစ္စာရဲ့အကြောင်းရင်းဖြစ်တဲ့တဏှာဒီလက်ရှိပြစ္ဆုတ်ကတဏှာဟုတ်သလား
ဟုတ်ဘူ
းဟုတ်တယ်ဆိုရင်အထက်ကလည်းသဘောပေါက်ကြတယ်လို့ရှင်းတယ်ကုကမ္မကုတ္တေတိပဖုမရေရမစီမီလီတော်ဘုဒ္ဓတိပနော်ဥရောပြီးတော့သုတောင်းပြီဘယ်လိုသုတောင်းရမလဲစိတ်ချဖြစ်ဖြစ်ပါလေလို့တော့သုတောင်းပြီဖြစ်တာဟမ်လက်တွေဆန်းနေတာပိဿုပံကံကသဘောပိဿုပံတဏှာကပြန်ပြည့်ပြည့်စိတ်ကလည်းမသိခြင်းနဲ့ဖြစ်တယ်ဟမ်မသိခြင်းနဲ့ဖြစ်တယ်သိခြင်းနဲ့အဲဟုတ်ဘောသိခြင်းနဲ့ဒီပါဒီဒုက္ခရပြသနာကြတော့ဒီပါဒီဒါပေမဲ့လို့မသိခြင်းလေးမှလွတ်လွတ်ကျော်ကျော်လေးနဲ့တဏှာငြင်းချက်ချက်လက်လက်နဲ့တရားတွေအထုဝမဆိုပုံမကောင်းဘူးလားဟုတ်ဘောသိချင်ရင်ဒါတော့ဖြစ်ခြင်းပါလေသိခြင်းပေမဲ့လို့ဖြစ်ဖို့ဖြစ်သလားဒီလိုဆိုရင်ပြစ္ဆုတ်ကသမုဒိယပြစ္ဆာကြောင့်ပြစ္ဆုတ်ကဒုက္ခပြစ္ဆာဖြစ်တာဟုတ်သလားမဟုတ်ဘူးနောက်တစ်ခုကာမဂုဏ်ကိုပြုတ်ပြီးတော့နတ်သားဖြစ်ပါစေလို့ဆုတောင်းကြည့်ပါရှင်ရှင်းနတ်သားဖြစ်သလားပေးတယ်ချင်းဒီမကြီးငမှုလည်းကလွတ်မသွားဘူးလားဟမ်လွတ်ပါဖို့ဒီငမှုတွေကောင်တန်းဆုံးရပါဟုတ်တယ်ဟုတ်လားဒီကောင်လည်းကချက်ချင်းလွတ်တော့ပါပဲဒီကောင်ရိုက်နေတဲ့ဉာဏ်ချက်တွေကိုခံရတာဘောပေါင်းများလာပြီချက်ချင်းလွတ်တော့မှာပေါ့ကိုလွတ်တော့လွတ်သလားလွတ်ဘူးပိဿုဗံကံကတော့ဖို့ပိဿုဗံသမုယသစ္စာကပိဿုဗံဒုက္ခသစ္စာကိုဖြစ်နေတာဟုတ်သလားမဟုတ်ဘူးမဟုတ်ဘူးသူတို့သစ္စာ၄ပါးဒီမှာနိဗ္ဗာန်ရောက်မယ်ဆိုတာလက်ခံနိုင်ခဲ့ရင်ဒီဘဝဒုက္ခသစ္စာရဲ့အကြောင်းရင်းဖြစ်တဲ့သမုဒယသစ္စာဒီအတိတ်မှာရှိတော့အတိတ်ကိုလှမ်းပြီးမရှိဘူးဆိုရင်အတိတ်ကသမုဒယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်တာကိုယ်တိုင်ညှက်မှသိဖို့သိနိုင်ပါမလားမသိနိုင်မသိရင်မကုန်နိဗ္ဗာန်ရမလားမရဘူးကျန်တဲ့ကြီးတွေဒီမကြီးတွေဒီလမ်းငန်းကိုကျင့်တဲ့အပိုင်းကြီးတွေမှာအမတန်အရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်ရှင်းရခံကြတော့ အတိတ်ကိုဘယ်လိုလုပ်ရှိမလဲအတိတ်ကမရှိတော့ဘူးမရှိတဲ့တရားတစ်ခုဘယ်လိုလုပ်ရှိမလဲအနာဂတ်ကဖြစ်မှမဖြစ်သေးတာပဲမဖြစ်သေးတဲ့တရားတစ်ခုဘယ်လိုလုပ်ရှိမလဲဆိုပြီးဒီအကြောင်းပြချက်ကိုဒီပြချက်လိုက်ဘယ်ကြလိုက်တော့အတိတ်ကသမုဒယသစ္စာကြောင့်ဒီကုပ္ပဒုက္ခဒုက္ခဖြစ်ပုံဒီကုပ္ပသမုဒယသစ္စာကြောင့်အနာဂတ်ဒုက္ခသစ္စာဖြစ်ပုံဆိုတဲ့ဒီအကြောင်းကျဆင်းရဲလေးတဲ့သဘောကိုသိသေးသလားမသိတော့မသိရင်ဘုရားရှင်ကမဖို့လိမ့်မယ်ရမယ်ဟောတယ်မညာဘူးခေါ်လားမညာဘူးလို့ခေါ်တယ်ဖြစ်ကြတော့ရပါလေလို့ဝန်ခံပြီးတော့ဟောကြတယ်ဒါဖြင့်ဘုရားကမန္တလဖြစ်ကမန္တလလို့မြင်ရင်ဘယ်လိုဖြစ်လဲဟမ်ဘုရားကမှားတယ်ခေတ်ကမှားတယ်လို့မင်းကဘယ်လိုပြင်းလဲအဲ့ဒါဒီကြီးတွေဝိုင်းပြီးပြောတာနော်ခွန်ကြီးပြောတာမဟုတ်ဘူးဟုတ်တယ်မဟုတ်လားဒါကြောင့်ဘုန်းကြီးပြောတယ်လို့မဖြစ်သေးဘူးဒီတော့ပြုဇာကအလေးနဲ့ထားပြီးပြင်းပြင်းတိုင်းမှာရှင်းရမယ်အပိုင်ရောက်မလာဘူးလားရောက်လာပြီဒါသိအရေးကြီးပါနော်အယုဇတ်တစ်ခုလွှဲထွက်သွားလို့ရှိရင်ပြင်းပြင်းလေးအလုံးလွှဲထွက်မသွားနိုင်ဘူးလားသွားနိုင်တယ်ဒါတော့ခေတ်ကပြောနေတာကဘာကိုအကြောင်းပြတယ်ဆိုတော့ဘုန်းကြီးတို့ဗတ်ဒီကရတ္တတုတ်တံမှာဂါထာကြီးတစ်ခုလာပါတယ်ဒီဂါထာကြီးဘုန်းကြီးလည်းခဏခဏပြောမှုပါတယ်အဲ့ဒီဂါထာလေးတစ်ခုကိုအထင်ခံပြီးတော့ပဲအရင်ပြောကြတာဘုရားရှင်ကဒီဗတ်ဒီကရတ္တဗတ်ဒကောင်းသောဧကရတ္တတညကောင်းသောညတညဆိုတဲ့တုတ်တံအမည်နဲ့ဥပရိပဏ္ဏတဗာဠိတော်မှာတုတ်တံလေးခုလာရှိပါတယ်နံပါတ်၁တုတ်တံကတော့တမ္မတမ္မုဒ္ဒဗာဠိတတမ္မတမ္မုဒ္ဒဘုရားရှင်ကိုရတင်ခေါ်ကြတော်မူတဲ့တုတ်တံဖြစ်ပါတယ်အဲ့ဒီတော့ကြောင့်မှာဘုရားရှင်ကဥဒိသအနိအသင်ဂါထာလေးတွေဟောတာအတိဒန္နနာဂမိယနပတိကင်းစီအနာဂတံယဒအတိဒံပတိနန္ဒအပတံသအနာဂတံညာအခြင်းအတိဖြစ်သောခန္ဓာငါးပါးသည်အတိဒံကုံဆုံးပြည့်စုံကလေးသည်တတ္တမထို့ကြောင့်တန်ထိုအတိဖြစ်တဲ့ခန္ဓာငါးပါးကိုတတမထောကြောင့်အတိတံအတိဖြစ်တဲ့ခန္ဓာငါးပါးကိုနာနာဂမိယအစဉ်မလိုက်လျာအနာဂတံအနာဂတ်ဖြစ်သောယင်ခန္ဓာငါးပါးသည်အတိဖြစ်တံပိတို့အနအနာဂတံအနာဂတ်ဖြစ်သောတံပိတို့ခန္ဓာငါးပါးသည်လည်းပဲအပတံမဖြစ်ပေါ်လာသည့်မဆက်ရောက်လာသည့်တတမထောကြောင့်အနာဂတံအနာဂတ်ဖြစ်တဲ့ခန္ဓာငါးပါးကိုနပတိငင်ခင်မညောနှင့်မတောင့်တလျာဒီစကားလေးပဲအရင်ပြောကြအဲ့ဒီဒီကံငါးပါးတွေချုပ်ဆုံးခဲ့ပြီဖြစ်တယ်။ချုပ်ဆုံးခဲ့ပြီဖြစ်နေတဲ့ဒီအတိတ်ဖြစ်တဲ့ခန္ဓာငါးပါးကိုလည်းအရှင်းမလိုက်ပါနဲ့။အနာဂတ်ဖြစ်တဲ့ခန္ဓာငါးပါးတွေမဖြစ်ပေါ်လာသေးဘူးမရောက်ရှိလာသေးဘူး။ဒါကြောင့်အနာဂတ်ခန္ဓာငါးပါးကိုလည်းလမ်းပြီးတော့မမြောပါနဲ့ဆိုပြီးဒီလိုပြခေါ်ထားတယ်။အဲ့ဒီဟောချက်ချက်ကိုအခြေပြုပြီးတော့အတိတ်ခန္ဓာငါးပါးကိုမလိုက်နဲ့ဆိုတာကအတိတ်ခန္ဓာငါးပါးကိုမရှိဘူးလို့ပြောတာတဲ့။အနာဂတ်ကံငါးပါးကိုမပြောနဲ့ဆိုတာကလည်းအနာဂတ်ကိုမရှိနဲ့လို့ပြောတာလို့ဒီလိုပါသပြန်လိုက်ကြတယ်။ဒါနဲ့ပြင်ပြီးတော့အဲ့ဒီအနာဂတ်မရှိဘူးဆိုပြီးတော့ဒီလိုအယုဇ္ဇေပေါ်လာတယ်။ပေါ်လာတဲ့ပိုင်းမှာလည်းခေါင်းကအတိတ်ကဖြစ်ပြီးမရှိမှမရှိတော့တာမရှိတော့မလို့ပြုမယ်ဆိုပြီးဒီလိုဖြတ်ပြီးအကြောင်းပြတယ်။အနာဂတ်ကလည်းဖြစ်မှမဖြစ်သေးတာမဖြစ်သေးတာကိုဘယ်လိုရှုမလဲလို့ဒီလိုအကြောင်းပြပြန်တယ်။အဲ့ဒီအကြောင်းပြခြင်းနဲ့ပြန်ချလိုက်တဲ့အခါကျတော့အတိတ်ကကြည့်ရမယ်ဆိုတဲ့စကားလုံးလေးတွေကအမြန်တမ်းမျက်နှာငယ်ပြီးတော့ဟိုးကြောင်းနေကြောင်းနေမှတော့ပြီးကန့်နေရတယ်။ပြန်ပြီးငနဲ့ကော်ထုတ်တာတော့မှဖြတ်သလား။ဟမ်မဆွတ်ခြင်းဖြစ်တယ်ဆက်ပုံက။ဘနာဖို့မကောင်းဘူးလား။ဘနာဖို့သိကောင်းတယ်သူကလည်းကြောင်းနေမှတော့ပြီးကန့်နေရ။ဟုတ်တယ်မလား။ဒီတော့ဒီနေရာမှာဘုရားရှင်ကပါပြောတယ်ဆိုတော့ဆိုလိုရင်းအတိတ်တိုင်းကိုတဲ့ရှင်ကိုရောရင်းကအဲ့ဒီသုတ်တံမှာရှင်းထားပါတယ်။အတိတ်မလိုက်ရဘူးဆိုတာကငါရဲ့ယုတ်တရားတွေဒီအတိတ်ကဒီလိုဖြစ်ခဲ့တယ်ဆိုပြီးတော့အတိတ်ဖြစ်တဲ့ယုတ်တရားအပေါ်မှာတဏှာဒိဋ္ဌိကိုမဖြစ်ပါစေနဲ့။အဲဒီလိုတဏှာဒိဋ္ဌိကိုဖြစ်စေခဲ့ရင်တည်းအတိတ်ကိုလိုက်တယ်လို့ခေါ်တယ်လို့ဒီလိုရှင်းတာ။ဝေဒနာတရားတွေကတော့ဝိညာဉ်ခေါ်တဲ့နာခန္ဓာမျိုးပါခါလဲပုံစံမျိုးပဲ။ပြီးတော့ငါရဲ့အတိတ်ဘဝတုန်းကဟောရှိအတိတ်တုန်းကငါရဲ့ယုတ်ဝေဒနာတရားတွေကတော့ဝိညာဉ်ခေါ်တဲ့ခန္ဓာငါးပါးယုတ်တရားနန်းကြတွေကဒီလိုဖြစ်ခဲ့တယ်။အဲ့ဒီလိုဆိုပြီးတော့အတိတ်ဖြစ်တဲ့ခန္ဓာငါးပါးအပေါ်မှာတဏှိဒိဋ္ဌိတက်မဲ့တဲ့တဏှာဖြစ်ခဲ့ရင်အတိတ်ကိုလိုက်ပြီးခေါ်တယ်။နောနာကမှလည်းငါရဲ့ခန္ဓာငါးပါးကဒီလိုဖြစ်ပါစေဆိုပြီးတော့လက်မညှောလိုက်တောင်းတာလေခုနကသူမနာမင်းကြီးတို့လို့ပေါ့နော်။မကြောက်မကြမတော့မတတ်ရတဲ့အမျိုးကြီးကော ညာလေးပါးကတော့လူရအပေါင်းဖြစ်ရင်ညာလို့အပ်တဲ့အမျိုးသမီးဘဝကိုဆက်ပြီးတောင်းတမှုမဖြစ်ဘူးလားဖြစ်တယ်။အဲဒီအမျိုးသမီးဘဝကိုတက်ခွဲလိုက်တော့ခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးပဲ။အနာဂတ်မှာနောင်ဒီလိုခန္ဓာ၅ပါးဖြစ်ပါစေဆိုတော့ပြောရင်တောင်းတခြင်းမရှိဘူးလားဖြစ်တယ်။အဲဒီညာလေးတောင်းတခြင်းကအနာဂတ်ခန္ဓာ၅ပါးနဲ့ပတ်သက်ပြီးဖြစ်ပေါ်လာတဲ့တဏှာကြီးဖြစ်တယ်။အတိတ်ခန္ဓာ၅ပါးမှာလည်းတဏှာဒိဋ္ဌိမဖြစ်ပါသေးနဲ့အနာဂတ်ခန္ဓာ၅ပါးအပေါ်မှာလည်းတဏှာဒိဋ္ဌိမဖြစ်ပါသေးနဲ့လို့ဘုလိုပြောဟောတယ်။ဒီလိုဆိုရင်အတိတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်အနာဂတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်ဘာလုပ်ရမလဲလို့မေးစီရတော့မရှိဘူးလား။ရှိတာ။အကျေကရကလည်းသိချာရှင်းတာပါလို့တရားရှင်ကလည်းအတိအကျဟောတာပါလေနော်။ဝိပဿနာယအဘာဝတောတဏှာဒိဋ္ဌိအာဂတိယတိဝိပဿနာယဘာဝေနတဏှာဒိဋ္ဌိအနာဂတိယတိဝိပဿနာဉာဏ်မဖြစ်တဲ့အတွက်ကြောင့်တဏှာဒိဋ္ဌိရဲ့ဆင်းရဲမှုကိုခံရတာဖြစ်တယ်တဲ့ဝိပဿနာဉာဏ်ကဖြစ်နေပါသေးဝိပဿနာဉာဏ်ဖြစ်ခြင်းကြောင့်တဏှာဒိဋ္ဌိရဲ့ဆင်းရဲမှုကိုဘယ်တော့မှမခံယူရပါဘူးလို့ဒီလိုရှင်းထားတယ်ဒီတော့သစ္စာပန်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အဲ့တဲ့သစ္စာပန်ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ဝိပဿနာရှိရတယ်။အဲဒီလိုဝိပဿနာရှိလိုက်တဲ့အချိန်ခါမှာသစ္စာပန်ခန္ဓာ၅ပါးအပေါ်မှာဝိပဿနာဉာဏ်လေးဖြစ်နေမယ်ဆိုရင်အနိစ္စဒုက္ခဉာဏ်ကဘာကိုဖြုတ်ဖြတ်ပေးမလဲ။ငာငာလို့ထုံသွင်းနေတဲ့မန္တရွဲကိုဖြုတ်ဖြတ်ပေးမယ်။ဒုက္ခဥပါဒနာဉာဏ်ကငါဟာငါဟာလို့ကျွမ်းနေတဲ့တဏှာစွဲကိုဖြုတ်ချက်ပြင်းတယ်။အနတ္တဥပါဒနာဉာဏ်ကငါရဲ့အတ္တပဲလို့စွဲလန်းယုံကြည်နေတဲ့အတ္တစွဲကိုဖြုတ်ခွဲပြင်းတယ်။တဏှာဒိဋ္ဌိကြိုမသွားဘူးလား။ကြိုသွားတယ်။ပိစ္ဆုပန်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိကြိုသွားအောင်ပိစ္ဆုပန်ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးတော့ဥပါဒနာရှိရတယ်။ဒီလိုဆိုရင်အတိတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်လည်းအတိတ်ခန္ဓာ၅ပါးကိုမလုပ်ရဘူးလေ။ဟမ်လေလေလေးဟုတ်ကလား။ဝိသုဘံခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ခြင်းရင်မလုပ်ရဘူးလေ။ဝိသုဘံခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်ပြင်ပြီးတော့ဝိပဿနာရှိရတယ်။ဒီလိုဆိုရင်အတိတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရဘူးမဖြစ်ခြင်းဘူးဆိုရင်တော့မလုပ်ရဘူး။အတိတ်ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးတော့ဝိပဿနာရှိပါမယ်။ဒီလိုစဉ်အတိတ်ကဏ္ဍ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တင်ပြီးတော့ဝိပဿနာရှိဖို့ရန်အတွက်မကြည့်မြင်မှဒီအတိတ်ကဏ္ဍ၅ပါးကိုတိထားပြီးဖြစ်ဖို့တော့မလိုဘူးလား။ဇူရင်သိသိဖတ်တတ်ပြီးဖြစ်ဖို့မလိုဘူးလား။လိုပါတယ်။နောက်တစ်ခုအနာဂတ်ကဏ္ဍ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ခြင်းဘူး။မဖြစ်ခြင်းနဲ့ဒီအနာဂတ်ကဏ္ဍ၅ပါးကိုသိသိပြီးတော့ဒီအနာဂတ်ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ပြီးတော့ဥပါဒနာရှိဖို့မလိုဘူးလားလိုတယ်လိုတယ်ဆိုတော့ဒီလိုပါဒီအတိတ်ပဲဖြစ်ဖြစ်သစ္စာပါမဲ့ဖြစ်ဖြစ်အနာဂတ်ပဲဖြစ်ဖြစ်ဒီခန္ဓာ၅ပါးကိုသိသိပြီးတဲ့အခါဒီခန္ဓာ၅ပါးရဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့တွင်းတွင်းရှုရှုနေတဲ့အချိန်ခါမှာဖြစ်ပြီးပြည့်နေတဲ့ဉာဏ်နဲ့တရားအစုဘုံခန္ဓာ၅ပါးအစုဘုံကတည်းကတွေ့နေတဲ့ပုဂ္ဂိုလ်သတ္တဝါအဖို့ယောဂီအဖို့သူချင်းကမှငါရှာလို့ပြောအောင်မလားဒီတော့ငါလည်းမရှိတော့သူလည်းမရှိတော့ဘာလို့လဲရှိနေရုပ်တရားအစုပုံရှိတယ်နာမ်တရားအစုပုံရှိတယ်အဲ့ဒီမျိုးတွေနာမ်တွေဖြစ်ပြီးတဲ့ချင်းချင်းပြည့်တယ်ငါလို့ပြောလို့အောင်ခေါ်လို့အောင်သူလို့ပြောလို့အောင်ခေါ်လို့အောင်ရက်တည်နေတဲ့အချိန်ခါကာလလေးတောင်ရှိသလားမရှိဘူးမြေကြီးတမင်းလျှာရည်ပြန်လို့ခေါ်ဆိုအပ်တဲ့အချိန်ကာလအတွင်းမှာအချိန်ကလေးဘိညာဉ်ကြီးပြီးဖြစ်ပြနေတဲ့ဆောင်းနဲ့ကြီးပြီးတော့ဒီပါဒီလောက်နေနေနေကြီးပြည့်နေတဲ့တရားတွေကဒါကြီးကတော့ငါပဲဒါကတော့သူပဲလို့ဒီလိုစွန့်ရီလုံးနေအချင်းရှိသေးလားမရှိတော့အဲ့ဒီအချိန်ကမှငါငါလို့ထောင်လဲနေတဲ့ဒီမန္တာကိုဖြစ်ခွင့်ရှိအောင်မလားမရှိဘူးဒါကြောင့်အနိစ္စဥပါဒနာဉာဏ်ကမန္တာကိုဖြစ်ခွင့်နိုင်နေသွားရှိတယ်လို့ပြောတာဒါကနောက်တစ်ခုဒုက္ခဥပါဒနာဒီခန္ဓာငါးပါးယုတ်ရဏတရားတွေကိုဒီချင်းချင်းချင်းချင်းရက်ပြီးအနည်းငယ်ခံရတဲ့သဘောကိုညံ့ညံ့မြင်အောင်ဆက်ပြီးကြည့်ရတယ်။ရုပ်ကိုပဲကြည့်ကြည့်ဝေဒနာတရားသင်္ခါရဝိညာဉ်ခေါ်တဲ့နာမ်ကိုပဲကြည့်ကြည့်အဲ့ဒီရုပ်တွေအဲ့ဒီနာမ်တွေချင်းချင်းချင်းချင်းချင်းချင်းချင်းအမြဲနှင်းပန်းနှိမ့်ချက်ခံရတယ်။အနည်းငယ်မခံရတဲ့အချင်းဆိုတာရှိသလားမရှိဘူး။ ဒုက္ခတရားရှိသည့်ဧကံဖြစ်တယ်။ဒီပြေနှစ်တန်နှိမ့်ချက်တန်ကြောင့်တရားမဆဲလုံခြင်းရဲ့ဤဟောဒီပြေကဒီကပြောရင်သုံးပါသက်နော်။ရှင်ချင်းရဲ့ရှင်တန်ချက်ဖြင့်အမြဲနှင်းပါနှိမ့်ချက်ခံရတဲ့အတွက်ဒုက္ခလို့ရှိတယ်။ရှင်ကရင်အဲ့ဒီအချိန်ခါမှာဒီလိုတရားကငါဟာလေးပဲ။ဒီနန္ဒရားလေးကတော့ငါဟာနေတယ်လို့ငါဟာလို့ဆွေးရောက်တဲ့အချိန်ကရှိသေးလားမရှိတော့ဘူးငါဟာလို့ဒေတာမလောက်တဲ့အချိန်ကရှိသေးလားမရှိတော့ဘူးတဏှာစပြိုမသွားဘူးလားပြိုသွားပြီနောက်တစ်ခုဒီရုပ်ဒီနန္ဒရားမှာအခြေချက်အခိုင်အမာနဲ့တရားအဖြစ်ဒီတဲ့အတ္တကိုလိုက်ပြီးရှားကြည့်တယ်သာသနာ့ဘာအယူဆရှိတဲ့ပုဂ္ဂိုလ်ကြီးကြံစတာတဲ့အတ္တမပြေစီမဲ့အခြေအကျအခိုင်အမာနှစ်သာရအဖြစ်ဒီတဲ့အတ္တကိုလိုက်ပြီးရှားပွင့်ကြည့်လိုက်တဲ့အချိန်ခါမှာဒီအတ္တလေးတွေ့သေးလားမတွေ့တော့ဘူးအလုံးပါဖြစ်လေအနတ္တအတ္တကိုရှားပွင့်မတွေ့တဲ့အတ္တအတ္တမရှိတဲ့သဘောကိုညံ့ညံ့မြင်အောင်ကြည့်ပြီးအနတ္တလို့ရှုအဲ့ဒီအချိန်ခါမှာအတ္တဆိုပြောမသွားဘူးလားပြန်သွားအဲ့တော့သစ္စာပန်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်ပေါ့ဒိဋ္ဌိကဘယ်နဲ့ကအတ္တဒိဋ္ဌိလဲနော်တဏှာတို့ဒိဋ္ဌိတို့မဖြစ်အောင်ပြစ္ဆဗံခန္ဓာ၅ပါးကိုမလုပ်ရတယ်။အနိစ္စဒုက္ခအနတ္တလက္ခဏာရဲ့၃ဌာန်တစ်လက်စီတင်ပြီးတော့တွင်နေပြီးဝိပဿနာရှုရပါတယ်နော်။ဒီကောင်းပြီ။ပြစ္ဆဗံခန္ဓာ၅ပါးပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်ပြစ္ဆဗံခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့၃ဌာန်တစ်လက်စီတင်ပြီးတော့ဝိပဿနာရှုအောင်လည်းတရားကိုလက်ခံနိုင်ခဲ့ရင်နော်။အနိစ္စနာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်လည်းမလုပ်ရမလဲ။အတိတ်ကလည်းငါးပါးကိုလည်းအိစ္ဆဒုက္ခအနတ္တလက္ခဏာရေးသုံးတန်းတစ်လက်စီပြင်ပြီးတော့ဒီနည်းဝိပဿနာရှုရမယ်ဆိုတာကိုလက်မှတ်တိုင်းမိလားလက်ခံနိုင်ရနော်အနာဂတ်ခန္ဓာငါးပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်လဲအနာဂတ်ခန္ဓာငါးပါးကိုအိစ္ဆဒုက္ခအနတ္တလက္ခဏာရေးသုံးတန်းတစ်လက်စီပြင်ပြီးဒီနည်းဝိပဿနာရှုရမယ်ဆိုတာကိုလက်မှတ်တိုင်းမိလားလက်ခံနိုင်ရမယ်နော်သို့သော်ဖြစ်ကြတော့ဘာပြောလဲအတိတ်ကလည်းငါးပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်အတိတ်ကိုမရှုနဲ့တဲ့အနာဂတ်ခန္ဓာ၅ပါးပမတဏှာဒိဋ္ဌိမဖြစ်အပ်ကြရလဲအနာဂတ်ကိုမရှိဘူး။ပစ္စုပန်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်ကြရပစ္စုပန်ကျဲတယ်လားရှိနေ။ခိတ်ကမမြင်ကြဘူးလား။မြင်ကြတယ်။ဒီလိုဆိုရင်အတိတ်ခန္ဓာ၅ပါးပမတဏှာဒိဋ္ဌိမဖြစ်အပ်အတိတ်ကိုမရှိပါဘူးလို့လက်ခံနိုင်ခဲ့တယ်။အနာဂတ်ခန္ဓာ၅ပါးပမလည်းတဏှာဒိဋ္ဌိမဖြစ်အပ်အနာဂတ်ကိုလည်းမရှိနိုင်လို့လက်ခံနိုင်ခဲ့တယ်။ပစ္စုပန်ခန္ဓာ၅ပါးအပေါ်မှာလည်းတဏှာဒိဋ္ဌိမဖြစ်အောင်ပစ္စုပန်လည်းမရှိနဲ့လို့ပြောဖို့မကောင်းဘူးနော်။ဘယ်နဲ့လို့ယုံကြည်ပြောဖို့မကောင်းဘူးလားကောင်းလား။ပြောဖို့ပြောတာမပြောဘူး။ဘယ်နဲ့လို့ဈေးစကားနောက်စကားဘယ်နဲ့လို့ကြီးရလား။အတိတ်ကတဏှာဒိဋ္ဌိအတိတ်ခန္ဓာ၅ပါးတွေအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်ကြတော့အတိတ်နာကမရှိနဲ့။အတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ကြတော့အတိတ်နာကမရှိနဲ့လို့ပြောတာ။ပစ္စုပန်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိဖြစ်ကြတော့ပစ္စုပန်ပေါ်ရတာရှုနေဆိုတော့ဘာဘောကကြာပါဦးမလားကြာအတိတ်ကပစ္စုပြုတော်ခဲ့တဲ့သမုဒ္ဒရာသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်တာကိုသိနိုင်ဦးမလားမသိနိုင်ဘူးဒီဘဝမှာပစ္စုပြုတော်နေတဲ့သမုဒ္ဒရာသစ္စာတွေကြောင့်နောက်အနာဂတ်မှာဒုက္ခသစ္စာဖြစ်တာကိုသိနိုင်ဦးမလားမသိနိုင်တော့ဘူးဒီလိုရုပ်ဉာဏ်ကဘာကနေစကားကစသွားတယ်ဝိသိကိစ္စလေးကစသွားတယ်နော်နိဗ္ဗာန်တရားတွေမှာဝိသိကိစ္စခေါ်တဲ့ယုံမတမြတ်တကုဝင်လာပြီဆိုရင်ဗာကျင့်စဉ်နဲ့ပတ်တယ်လို့ပညာကျင့်စဉ်ကိုပြောရတာနော်။ဒီလက်ကျင့်စဉ်နဲ့ပတ်တယ်လို့တမ်းရရှိတယ်။ဒီနေ့ကျမှဒီဇန်တရားတွေကိုမရနိုင်ဘူးဆိုပြီးသမာဓိသိက္ခာနဲ့ပတ်တယ်လို့တမ်းရရှိတယ်။ဒီယုတ်ဒီနယ်ကိုသူ့လိုမရနိုင်ဘူးဆိုပြီးတော့လည်းတမ်းရရှိတယ်။ဒီအတိတ်နာကကိုလည်းဘယ်လိုမှသူ့လိုမရနိုင်ဘူးလို့တမ်းရရှိတယ်။ဒီလက်ကျင့်စဉ်သမာဓိဖြင့်ဉာဏ်ဖြင့်ဉာဏ်ခေါ်တဲ့ဒီဉာဏ်ဖြင့်300အပေါ်မှာတမ်းရရှိနေအဲ့ဒီပုဂ္ဂိုလ်ဟာဒီသီလတွေကိုပြည့်စုံအောင်ဒီသမာဓိတွေကိုပြည့်စုံအောင်ဒီပညာဉာဏ်တွေကိုပြည့်စုံအောင်ဖြစ်ခြင်းလို့ရနိုင်ပါတော့မလားရနိုင်ဘူးအလို့ဆိုရင်ဒီဝိသိကိစ္စဒီမင်္ဂန်နဲ့ဒီလက်ကြည့်တဲ့သမာဓိဖြင့်ပညာဉာဏ်ခေါ်တဲ့သိက္ခာ300အကျင့်ရကိုသင်ဖို့သိမြင်နေတဲ့ဉာဏ်ပညာရည်ရရှိအကြီးဆုံးသောအန္တရာယ်ဖြစ်မည်ဘုရားရှင်နေပြီဗမာတိကဗမာတိသိက္ခာနဲ့ပတ်သက်လို့တန်မြတ်ရှိရင်ဗမာတိရရှိဖို့ရန်အတွက် အကြီးဆုံးသောအပိတ်အပင်အစီအတားကြီးတစ်ခုမရှိဘူးလားဖြစ်တယ်ဒီညာဖြစ်နေတဲ့ပတ်သက်ပြီးတော့ဒီရောဒီနာမသိနိုင်ဘူးဒီကြောင့်ကျမသိနိုင်ဘူးလို့တန်မြတ်ကြီးသိခဲ့ရင်လည်းဒီညာဖြစ်ခြင်းမှာအကြီးဆုံးသောအတားအမြစ်အပိတ်အပင်အတားကြီးကြီးမဖြစ်ဘူးလားဖြစ်နေပြီနိဗ္ဗာန်နော်ရရင်ညနေလာတော့မရမေးဘူးပြည့်စုံပြီဘုရားဟောတာလေးနော်နာဂရရဲ့ရှင်စွန့်လို့ခေါ်ဆိုအပ်တဲ့အတိတ်အဖို့အတိတ်ခန္ဓာ၅ပါးဒီအပေါ်မှာလည်းတန်မြတ်ရှိတယ်နာဂရရဲ့နာမစွန့်လို့ခေါ်ဆိုအပ်တဲ့အနာဂတ်အဖို့အနာဂတ်ခန္ဓာ၅ပါးဒီအပေါ်မှာလည်းတန်မြတ်ရှိတယ်တချို့ကျတော့အတိတ်အနာဂတ်နှစ်ခုလုံးအပေါ်မှာတော့လည်းတန်မြတ်ရှိတယ်ဘယ်လိုရှိကြလဲအတိတ်ကိုရှိတယ်ဆိုတာတချို့လက်ခံမလားဘယ်မှခံရဘူးတချို့ကြတယ်နော်နာဂဘောရှိနေအောင်မယ်ဆိုတော့တချို့လက်ခံမလားလက်မခံရဘူးတချို့ကျတော့အဲ့ဒီနာဂဘောကနှစ်ခုလုံးရှိတယ်ဆိုတော့လက်မခံဘူးတန်မြတ်တွေရှိကြတယ်အဲ့ဒီလိုပုဂ္ဂိုလ်တွေတန်မြတ်တွေဒီတန်မြတ်တွေရှိနေရင်ရှိနေတဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမဒီဒုက္ခသစ္စာကြောင့်ဒီသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာဟုတ်တယ်မှာတော့ဒီဘောဆိုတဲ့ဉာဏ်အင်းကြီးပေါ်လာနိုင်မှာမလားမပေါ်လာနိုင်ဘူးသိကြဖို့ကောင်းနော်နောက်တစ်ခုနံပါတ်ရှိကြတာကြောင်ကျွန်းဆက်နေတဲ့ပြိဿသမုပ္ပါဒဘောတရားကြီးအပေါ်နဲ့တန်မြတ်ရှိခြင်းဒီတန်မြတ်ရှိခြင်းကတော့ကံကံအကျိုးနဲ့ပတ်သက်လို့တန်မြတ်ရှိမှုအပေါ်မှာအခြေပြုပါတယ်ဒီကြောင်ကျွန်းဆက်နေတဲ့သဘောအဝိဇ္ဇာကြောင့်နေခါရဖြစ်ဘုံနေခါရကြောင့်ဝိညာဉ်ဖြစ်ဘုံဝိညာဉ်ကြောင့်နေရောက်ဖြစ်ဘုံစားတဲ့ဒီလိုကြောင်ကျွန်းဆက်နေတဲ့သဘောတွေနဲ့ပတ်သက်ပြီးတန်မြတ်ရှိတဲ့အပိုင်းကိုတော့သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တဲ့အပိုင်းနဲ့မှဆက်သွင်းပြီးသစ္စာဒီကနာတော်နည်းကိုဆက်ဟောတတ်ပါတယ်နော်ဒါကြောင့်အဲ့ဒီသစ္စာညဒီမှာတမယရှိနေတယ်ဒီနိဝရဏအရင်အကြီးတွေဒီဘာဖြစ်လဲဉာဏ်တမတိရဲ့အနိကဆုံးသောဉာဏ်တွေဖြစ်ကြတယ်ဒီတော့ပရမဇန်တမတိကနေပြီးတော့ဒုတိယဇန်တမတိကိုကျင်နေတယ်တော်ကောင်းကအဲ့ဒီနိဝရဏဉာဏ်တွေကိုပထမဆင်းရင်းရတယ်နေနေတဲ့အချိန်ကမှဘယ်ကောင်မှဒီနိဝရဏဉာဏ်တွေကကျင်းပါတယ်လို့မင်းရင်တော့တန်ခဲအကျိုးကိုပေါ့လေဆရာသမားတွေရဲ့စုစုံမှကျင်းနေလက်ခံပြီးတော့ခုလိုပေါ့ဘုရားကျင့်ပြီကိုယ်ရင်ကလေးသေးရင်ဆိုပါပြောပါတော့နော်ကျင်းလိုက်တဲ့အချိန်ခါမှာတမာတိကျတော်လည်းအပိုင်းလက်ခံပြီးတမာတိနဲ့ထူတော်မီခုနေအာနာပါနစကြပါစေနတ်ကဟောခဲ့တဲ့အတိုင်းနော်အာနာပါနကိုအလုပ်လိုက်တဲ့နောက်ဆုံးတော့အလုံးကြည်ရင်တောက်ပါနေတဲ့အာနာပါနပရိဘကနမိတ်ကိုဆိုက်ပြီးတိုက်တဲ့အချိန်ခါမှာဒီအာနာပါနပရိဘကနမိတ်အာယုံပေါ်မှာမိမိရဲ့ဘာဝနာစိတ်ကိုညှဝဆန်တဏှာညှိုင်းဆက်ပြီးကတ်ထားနှင်ခဲ့ရင်သံတမာတိလည်းဆိုက်ပြီးဆိုကြတော့နော်အဘနန္ဒန္တမရီကိုဆက်ကြည့်ဆိုတဲ့အချိန်ခါမှာမဆက်ကျင်ရှင်နာမှာဒီရှိနေတဲ့အာနာပါနပရိပါကနမိတ်ကိုပဲအာယံယူနေတဲ့တမရီတွေကိုလည်းဥပဒရာတမရီလို့ခေါ်ပါတယ်။အဲဒီဥပဒရာတမရီနေရင်အတွင်းရောက်ရှိတဲ့အချိန်ခါကျမှဒီနိဝရဏအနိစ္စတွေကကွာကြသွားတာ။အဲဒီဥပဒရာတမရီနေရင်မရောက်ခင်အပိုင်းလေးမှာတော့ဒီနိဝရဏအနိစ္စတွေကရှိနေတော့မယ်။ဒီလိုဆိုတာကတော့ခုလိုပဲတရားအထုတ်တဲ့အချိန်ခါမျိုးမဟုတ်ဘူး။တရားနိုင်တဲ့အချိန်ခါမှလည်းတရားနဲ့ပတ်သက်ပြီးတမ်းပြရှိတယ်လို့ရှိတဲ့ပုဂ္ဂိုလ်လည်းရှိမှာပေါ့။ဒါကတော့အလုံးစားကမကင်းသေးပဲလို့နော်။ပြီးတော့မနာတဲ့အချိန်ခါမှလည်းတရားအနာယူနေတဲ့အချိန်ခါမှလည်းတခြားလူတွေကဖြစ်ခြင်းနဲ့ဖြစ်နေဒေါသတွေဖြစ်ခြင်းနဲ့ဖြစ်နေမောဟမမနာအိတ္တမိတ္တိယတရားတွေနဲ့အထက်ရောက်ဖြစ်ခြင်းဖြစ်ကြမှာပဲနော်။မပင်ရသေးပဲလို့နော်။အဲဒီလိုဖြစ်နေတဲ့အချိန်ခါကျတော့တရားထိုင်လိုက်လို့ဥပဒရာသမားကြီးနေနေရောက်တော့မှအဲ့ဒီညူရဏအမြင့်ကြီးတွေကဝေးသွားတယ်။တရားမထိုင်ရင်အတွက်မှာတော့ကြောကြောကြဖြစ်ကြံတော့တော့ဖြစ်ကောင်းဖြစ်နေသေးတယ်နော်။ဖြစ်တယ်လို့မဆိုလိုပါဘူးနော်။ဖြစ်ကောင်းဖြစ်နေတဲ့အခွင့်အရေးတွေတော့ရှိနေသေးတယ်။ဒါကြောင့်ဒီပရမေဇန်သမားကြီးတွေဒီညူရဏယံပြီးနဲ့နေတယ်။ဘာဖြစ်လို့လဲ။ဥပဒရာသမားကြီးနေနေဆိုင်မှာဒီညူရဏယံတွေကကွာကြသွားတာ။ဥပဒရာသမားကြီးမဆိုင်ခင်မှာဒီညူရဏယံတွေကအချိန်မျိုးဝင်ပြီးတော့နောက်ကျနေနေသွားဟာရှိနေတယ်။ဒါကြောင့်ဉာဏ်နဲ့ဉာဏ်ပြီးနဲ့နေတယ်ဆိုတော့ဒီအပြစ်တစ်ခုကိုလည်းမြင်အောင်ရှင်းရတယ်။ဒါကမဲဆမ်းပါလေ။ပထမဇန်တမာရီကိုဒနာယီဒနာယီစတဲ့ချင်းဝေစားနိုင်အောင်ပထမလေ့ကျင့်ရတယ်။လေ့ကျင့်လို့ဒနာယီလောက်ကြားတဲ့အခါကျတော့မှဒီပထမဇန်တမာရီကိုသူကဒီလိုပြန်ရှင်းနေတာ။အော်ဒီဇန်ဟာဉာဏ်နဲ့ဉာဏ်ပြီးနဲ့လက်မိနေပါလား။ဒီချက်။နောက်တစ်ခုမိမိကအချိန်ကြီးဇန်ကာလေးကိုရှိထားနိုင်ပြီ။သိသိဆိုင်ပြီ။ဒေဝိနေရဲ့အတွက်ကြောင့်မိမိရဲ့ဇိုင်းကလေးကိုပြန်ပြီးဆက်ပြစ်လိုက်တော့ပရမဇန်မှာဇိုင်းကောင်ကလည်းတို့ရှိတယ်။ဒါဆိုအဲဒီတဲ့ကဝိဇ္ဇာနဲ့ဝိဇ္ဇာနဲ့ကိုရွတ်ထုတ်ပြီးတော့ပြန်ဆင်းရင်ကြည့်ရတယ်။ဝိဒက်ကအာနန္ဒပါဏပရိပါကနမိတ်အာယံဘောသို့စိတ်ကိုရှင်းရှုတင်ပြီးခြင်း သဘောဝိဇာရကအာနာပါနပြိပါကနိမိတ်အာယုံကိုထက်ခါတက်ခါသုံးသပ်ခြင်းချင်းနေခြင်းသဘောဒီအာယုံဘုံစိတ်ကလေးရှိရှိတင်နေရတဲ့သဘောကကမြင်တတ်မှုတမာတိကိုလုံးချင်းလေးနဲ့တော်တော်သူအဖို့ကျန်းကျန်းနေတဲ့စိတ်အမူအရာတစ်မျိုးဖြစ်မနေဘူးကဖြစ်နေတယ်။အာယုံကိုထက်ခါတက်ခါသုံးသပ်နေရတဲ့ကောကစိတ်ထဲမှာကျန်းကျန်းနေတဲ့စိတ်အမူအရာတစ်မျိုးကဖြစ်မနေဘူးကဖြစ်နေတယ်။ရင်ကမသမารိကလုံးချင်းလေးနဲ့တော်တော်အဖို့ဒီဝိဇ္ဇာနဲ့ဝိဇ္ဇာကကျန်းတန်းလိုက်စိတ်အမူအရာအဖြစ်နဲ့ထင်လာတယ်ထင်အောင်လဲရှင်ရ။အကျဉ်းကြီးများပေါ့။ဒီလိုအယုံပေါ်မှာစိတ်လေးကိုရှင်းရှုပြီးသင်မပေးရဘဲနဲ့ငြိမ်းနေတယ်။ဒီအယုံလေးကိုမတုံ့တာဘဲနဲ့စိတ်လေးကသူ့ဟာသူငြိမ်းပြီးကတ်နေတယ်ဆိုရင်တော့ဘုံမကောင်းဘူးနော်။ဘုံကောင်းတယ်။ဝိဇ္ဇာဝိဇ္ဇာကမရှိတဲ့ဒီတုကဣကခရခေါ်တဲ့ဇင်္ဂါ၃ပါးနဲ့ပြည့်စုံနေတဲ့ဒီဒုတိယဇန်တမာတိကပို့ပြီးတော့ငြိမ့်တတ်တယ်လို့ဒီလိုနှလုံးပိုက်ပြီးတော့ဝိညာဝိဇ္ဇာရကိုအလိုမရှိတဲ့စိတ်ထားဝိညာဝိဇ္ဇာရပြည့်တုကဣကခရခေါ်တဲ့ဇင်္ဂါ၅ပါးနဲ့ပြည့်စုံနေတဲ့ပရမဇန်ကိုအလိုမရှိတဲ့စိတ်ထားပို့ပြီးငြိမ့်တတ်နေတဲ့ပြည့်တုကဣကခရခေါ်တဲ့ဇင်္ဂါ၃ပါးရှိတဲ့တတိယဇန်ကိုလွတ်လပ်ဒုတိယဇန်ကိုလွတ်လပ်တောင်းတာလည်းစိတ်ထားဖြစ်အဲ့ဒီနာမည်ကလေးကိုစိုက်ကြည့်ပါဦး။ဒီဒီကမှတော့မမှတ်နဲ့တော့မှတ်လိုက်ရင်ဝိတ္တဝိဇ္ဇာကပြန်ပြန်ဝင်နေလိမ့်မယ်။ဒီအလင်းကျင်းတောက်ပါနေတဲ့အာနာပါနပရိဘာကနာမည်ကိုပဲစိုက်ကြည့်ကြည့်နေရတယ်။ကြည့်နေလိုက်တဲ့အချိန်ကမှမိမိရဲ့သမာဓိစွန့်ရင်ကထင်ထင်လိုက်ရင်တော့ဝိတ္တဝိဇ္ဇာပြုတ်သွားတာသိလိမ့်မယ်။ပြုတ်ပြီးရင်ဘာကြမလဲ။ပီတိဒုက္ခဧကခရာကိုလည်းဇယင်က၃ပါးရှိနေတဲ့ဒုတိယဇာတ်ဆိုက်သွားလိမ့်မယ်နော်။ဇယင်က၃ပါးပဲပြန်မယ်။အဲ့ဒါဒီနေရာမှာမှတ်တာမမှတ်တာနဲ့ပတ်သက်ပြီးတော့နည်းနည်းလေးဘုန်းကြီးဘုလိုတာတက်ခုဖတ်ပြောပါဒီဒုတိယဇန်ရောက်လာရင်တော့မှတ်ရင်တော့ဝိတ္တဝိဇ္ဇာကမပြုတ်ဆိုင်ဘာဖြစ်လို့လဲကုသမကြီးရင်မှတ်တယ်ဘယ်လိုမှတ်မလဲအခုအာနာပါနာပိုင်းနဲ့ဆက်ကြပါဆိုနော်ဝင်ရင်ပြတ်လေဒီလိုမှတ်မယ်ဒီကကနေအာယံယူပြီးဆိုကြည့်လားဝင်လေပြတ်လေဝင်လေပြတ်လေဝင်လေလို့ပြောဖို့ရန်အတွက်ကြံစည်စိတ်ကူးဖို့မျိုးမရှိဘူးလားရှိမှတ်ဖို့ထွက်လေလို့မှတ်လိုက်မယ်ဆိုပြီးထွက်လေလို့မှတ်ဖို့ရန်အတွက်ကြံစည်စိတ်ကူးဖို့မရှိဘူးလား